Welcome to the Voice of America in Burmese.
Washington Bureau of New American Tangani, the town of the city, Sanoari La City, the season ago, Yamasano de Manet Chamaigani Kunanaiti, Langometer Nasali Lizen and Azit, Langometer Dia Guzerugani Tom and Pini Bali, Chama Kinio Tapa, Timanakin the Hindigoma engine I need to Jobia Pibame. COVID-19 Kawesi Tura, Go to the Macabe to Chaturi to Bata Sangi Raja, see to the Mate. လူ့ကျင့်ဝတ်အရဆုံးဖြတ်ဖို့ပုံရဟန်းမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။ဒီကိစ္စဆိုရင်အေတီကမင်တီလူ့ကျင့်ဝတ်အရလူတိုင်းကာဝယ်ဆေးထိုးတဲ့လူသူယုံကြည်ကြောင်းအီတလီယန်ဘာသာနဲ့ပြောတော်လာပါ။ဒါဟာကိုယ်ကျန်းမာရေးကိုယ်အသက်အတွက်တင်မကပဲတခြားသူတွေအသက်တွေအတွက်ပါပါဝင်နေတဲ့အတွက်ရွေးချယ်စရာကိစ္စတစ်ခုမဟုတ်ပဲလူ့ကျင့်ဝတ်အရလုံဆောင်ရမယ်အလုပ်ဖြစ်တယ်လို့အ င်းကြီးကိုယ်တိုင်ကာဝယ်ဆေးထိုးဖို့စီရင်သွင်းပြီးပြီဖြစ်ကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တမျိုးကူးစက်မှုကိုဘရာဇီးလ်ကပြန်လာသူတွေစီမှာတွေ့နေရပါပြီ။အခုတွေ့ရတဲ့ပိုးသစ်ဟာဗြိတိန်နဲ့တောင်အာဖရိကတို့မှာတွေ့ရတဲ့ပိုးသစ်မျိုးနဲ့မတူကြောင်းနဲ့ပိုး၃မျိုးစလုံးဟာတူညီတဲ့ဗီဇပြောင်းလဲမှုရှိနေတယ်လို့ဂျပန်ကူးစက်ရောဂါဆိုင်ရာဌာနအကြီးအကဲကပြောပါတယ်။တနင်္ဂနွေနေ့မှာကမ္ဘာတစ်လွှာဒီရောဂါကူးစက်သူ 98.8 သန်းကျော်ရှိပြီးအမေရိကန်နိုင်ငံက22သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။အမေရိကန်လွှတ်တော်မှာလူ9ဦးသေဆုံးခဲ့ရတဲ့ဗုဒ္ဓဘူးနဲ့လွှတ်တော်ရဲ့အသင်းဝင်ရောက်တဲ့ဖြစ်ရအတွက်သမ္မတဒေါနယ်ထရန့်တာဝန်ခံတင်ကြောင်းပြောကြားနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသမ္မတကိုတရားစွဲဖို့တနင်္ဂနွေနေ့မှာသွန်အားပေးနေကြပါတယ်။တရားစွဲရင်မစွဲရင်နောက်ဆုံးဆုံးဖြတ်ချက်မချရသေးပေမဲ့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်းElectoral College ကိုစလဲနဲ့အတည်ပြုတဲ့လုပ်ငန်းဆောင်ရွက်နေတဲ့လွှတ်တော်ကိုတားဆီးဖို့အတွက်သမ္မတထရန့်ကြိုးစားခဲ့တယ်လို့ဆက်ဆွဲပြီးတရားစွဲဆိုမဲ့အဆိုပြုချက်ကိုလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာတင်သွင်းဖို့ရှိပါတယ်။ဇန်နဝါရီလ20ရက်နေ့မှာနောက်အဆိုအပြက်တက်လာမယ်ဆိုတာကိုအတိအမှတ်ပြုပေမဲ့ရွေးကောက်ပွဲမဲရလာကတော့ဂုတိလက်မခံသေးတဲ့သမ္မတထရန့်ကိုတရားစွဲဆိုရင်းနဲ့ပတ်သက်ပြီးအရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကတော့ဘာမှပြောဆိုတာမရှိသေးပါဘူး။လာမယ့်ဆယ်ရက်မှာအတူတကပြန်လဲတိဆောက်ရင်းနဲ့ရှစ်ဆက်နှမ်းမှာဖြစ်ကြောင်းတနင်္ဂနွေနေ့မှာမစ္စတာဘိုင်ဒန်ကတွစ်တာမှာရေးပါတယ်။သမ္မတဘော်မှာတရားစွဲဆိုရေးကိုအောက်လွှတ်တော်ကဒီရက်ပိုင်းတွင်မှာပဲမဲခွဲဖို့ရှိကြောင်းတောင်ကရိုလိုင်းနားပြည်နယ်ကအောက်လွှတ်တော်အမတ်ဂျင်ကလိုင်ဘန်က Fox သတင်းဌာနမင်းမြန်းကမ်းမှာဖြေကြားခဲ့ပါတယ်။အထက်လွှတ်တော်ကတော့ရက်ပိုင်းနဲ့လိုတော့တဲ့သမ္မတထရန့်နဲ့သမ္မတတက်တန်းမကုန်ခင်သူ့ဘော်မှာတရားစွဲဆိုမှုလုံလံကြီးတိတ်မရှိပါဘူး။ဒါပေမဲ့လည်းသူသမရတာဝန်ကုံဆုံးပြီးနောက်ပိုင်းမှာတော့လှုပ်လာနိုင်ခြင်းရှိပါတယ်။တရားစွဲဆိုဖို့အောက်လွှတ်တော်ဒီမိုကရက်အမတ်180အနည်းဆုံးလက်မှတ်ရေးထိုးဖို့ရှိပေမဲ့ဒါဟာအမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာအများစုဖြစ်တဲ့မဲ218မဲရဖို့လိုနေသေးတယ်လို့တရားစွဲဖို့ထောက်ခံတဲ့ Republican အမတ်လည်းတယောက်မှမရှိပါဘူး။ American လွှတ်တော်ကိုပြီးခဲ့တဲ့သတင်းပတ်တည်းအတင်းဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့တဲ့နောက်မှာဂျာမနီလွှတ်တော်အတွက်လုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်နေတယ်လို့လွှတ်တော်ဥက္ကဋ္ဌရှာပလီကလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။လွှတ်တော်အမတ်တွေစီလွှတ်တော်ဥက္ကဋ္ဌရှာပလီကစာပေးပို့ခဲ့တာဖြစ်ပြီးစာထဲမှာ Rex Tag လွှတ်တော်အဆောက်အဦတဝိုက်လုံခြုံရေးတွေကိုတိုးမြှင့်ဖို့ဗာလင်ရဲတွေစီစဉ်နေတယ်လို့ပြောကြောင်းဂျာမနီက Bild and Sonntag အပတ်စဉ်သတင်းမှာဖော်ပြထားပါတယ်။လွှတ်တော်ပြောခွင့်ရအမျိုးသမီးကလည်းလွှတ်တော်ဥက္ကဋ္ဌကလက်ရှိအခြေအနေနဲ့ပတ်သက်ပြီးအမတ်တွေစီကိုစာရေးအကြောင်းကြားခဲ့ကြောင်းအတည်ပြုခဲ့ပေမဲ့စာပါအသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဒါအပြင်အမေရိကန်လွှတ်တော်ဖြစ်ရတဲ့ပတ်သက်တဲ့အစီရင်ခံစာတစောင်ပေးရဖို့အတွက်လွှတ်တော်ဥက္ကဋ္ဌရှာပလီကနိုင်ငံခြားရေးဝန်ကြီးဌာနကိုတောင်းဆိုခဲ့ကြောင်းလည်းဖော်ပြထားတယ်လို့ဒီဖြစ်ရကလည်းဂျာမနီလွှတ်တော်လုံခြုံရေးအတွက်ဘာလုပ်တဲ့လဲဆိုတာကိုဗဟုအစိုးရနဲ့ဘာလင်ခရိုင်ကရှင်းလင်းတင်ပြဖို့ပါရှိပါတယ်။နိုဗ ెంబ ာရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့သမ္မတဒေါနယ်ထရန့်ကိုထောက်ခံသူဒေါသထွက်နေတဲ့လူအုပ်ကဗဟုတစ်ခုနဲ့မှအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့တယ်လို့ဒီဖြစ်ရကလည်းရဲတူပါဝင်လူငါးဦးတည်ဆုံးခဲ့ရတာဖြစ်ပါတယ်။ဘာလဲမှာလဲကိုရိုနာဗိုင်းရပ်စ်မပြန့်ပွားအောင်ထုတ်ပြန်ထားတဲ့အတိုင်းအကျန့်သက်ချက်တွေကိုမကျေနပ်တဲ့ဆန္ဒပြသူတွေကအောက်ကုတ်လာထဲမှာပဲတက်တော်အဆောက်အဦတွေကိုဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကလမ်းမေးထောင်ဘုံတစ်လုံးပေါက်ကွဲပြီးအကြမ်းဖက်စစ်သွေးကြွနှိမ်နေဘုံကျဲမှုတွေကြောင့်အစိုးရပြောခွင့်ရပုဂ္ဂိုလ်တဦးပါဝင်15ဦးတည်ဆုံးခဲ့ရပါတယ်။ကဘူးမှာ ပြည်ထောင်စုဝန်ကြီးဌာနလက်အောက်ကအောက်ကလူလူကာကွယ်ရေးတပ်ဖွဲ့ပြောခွင့်ရဇေယျဝါဒင်လိုက်ပါလာတဲ့ရင်ကိုပြစ်မှတ်ထားတဲ့တန်းလိုက်ဘုံပောက်ကွဲမှုကြောင့်ဝါဒင်နဲ့နှစ်ဦးတို့တေဆုံးခဲ့ရတယ်လို့တူကတော့ဒဏ်ရာရခဲ့တယ်လို့အစိုးရအကြီးအကဲထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။အောက်ကလုံချုံရေးတပ်တွေကအောက်ကအနောက်တောင်ပိုင်းနင်မရုစ်ခရိုင်မှာတာလီဘန်ချေမုန်းရေးလေကြောင်းတိုက်ခိုက်မှုတွေညာရင်းချင်းလှုပ်ဆောင်ခဲ့ရမှာတော့အရက်သား12ဦးတင်ဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့တိုက်ခိုက်မှုဖြစ်ပွားနေချိန်မှာပဲတာလီဘန်နဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေကတော့ကာတာနိုင်ငံဒိုဟာမြို့မှာငင်းချင်းရေးဆွေးနွေးပွဲကိုဆက်ပြီးကျင်းပနေကြပါတယ
်။အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 MHz ဒိုင်းလိုမီတာ40 kHz 83 MHz ဒိုင်းလိုမီတာ57 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါတယ်ရှင်။နောက်ဆုံးရသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျွန်မအင်ဂျင်နိုင်ပါCOVID-19 ကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာအစိုးရရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အတွက်နိုင်ငံတကာအသိအမည်သုတေသနဌာနကိုတရုတ်နိုင်ငံရဲ့ကူညီထောက်ပံ့မှုအဖြစ်နဲ့စတင်တည်ဆောက်တော့မှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကနေပြည်တော်မှာသုတေသနဌာနအဆောက်အုံတည်ဆောက်မဲ့နေရာအခမ်းအနားဖွင့်ပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးချန်ဟွမ်းကတော့တရုတ်နိုင်ငံကကူညီထောက်ပံ့ရတဲ့အကြောင်းရင်းတွေကိုပြောကြားရမှာတရုတ်သမ္မတရှီချင်းပင်ချမှတ်ထားတဲ့ပိုလန်မှစီမံကိန်းမှာပြည်သူလူထုကျန်းမာရေးကိုစောင့်ရှောက်ပေးတဲ့ကျန်းမာရေးလမ်းကြောင်းပါဝင်ပြီးတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍနဲ့ပူးပေါင်းဆောင်ရွက်မှုကိုအလွန်အလေးထားတယ်ဆိုတာကိုပြသလိုတဲ့အတွက်ဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒီအဆောက်အုံနေရာတက်မှတ်တဲ့အခမ်းအနားကိုဒီကနေ့တနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီခီးစင်မတိုင်ခင်ကျင်းပခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာတနင်္ဂနွေနေ့အထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပေါင်း 33,000 ကျော်နဲ့သေဆုံးသူစုစုပေါင်း 2,800 ကျော်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာရိုဟင်ဂျာ19ဦးကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပြီးသူတို့ကိုနေအိမ်မှာလက်ခံထားရဆိုတဲ့ထိုင်းမျိုးသမီး2ဦးကိုလည်းဖမ်းဆီးခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကစနေနေ့ကပြောကြားခဲ့တယ်လို့ AFP သတင်းဌာနမှဖော်ပြထားပါတယ်။ထိုင်းရဲတပ်ဖွဲ့အနေနဲ့နောက်ဆုံးလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ရှားမှုအဖြစ်ပြခဲ့တဲ့သတင်းပတ်အတွင်းဗန်ကောက်မြို့ဒွန်မောင်းခရိုင်ကအိမ်တအိမ်ကိုဝင်ရောက်ရှာဖွေရမှာရိုဟင်ဂျာ19ဦးကိုတွေ့ရှိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့လက်ထောက်ပြောခွင့်ရဗိုလ်မှူးကြီးကစ်စနာပတနာချာရွန်ကပြောပါတယ်။ဒါအပြင်ဘန်ကောက်အနီးသတုံဌာနီခိုင်ကထိုင်းမျိုးသမီးတအူးကိုလည်းရိုဟင်ဂျာတွေကိုနေထိုင်ခွင့်ပေးခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်။အမည်မဖော်လိုတဲ့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတအူးပြောပြတာကတော့ရိုဟင်ဂျာအုပ်စုဟာရခိုင်ပြည်နယ်ကထွက်ခွာလာတာဖြစ်ပြီးထိုင်းနိုင်ငံကနေတဆင့်မလေးရှားကိုသွားဖို့ဖြစ်တယ်လို့ဆိုပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာ19ဦးတည်းက9ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုစစ်ဆေးတွေ့ရှိခဲ့ပြီးကုသမှုခံယူနေကြောင်းနဲ့ကျန်တဲ့သူတွေကိုတော့ကြိုတင်ကာကွယ်တဲ့အနေနဲ့ကွာရန်တင်းတည်တံ့ခွဲထိန်းသိမ်းထားတယ်လို့ထိုင်းရဲတပ်ဖွဲ့ပြောခွင့်ရကပြောကြားခဲ့ပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုသူတို့ရဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်နိုင်ငံသားဖြစ်ခွင့်ကိုလည်းညှင်းပယ်ထားပြီးအလုတ်အကိုင်းကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားမှုစတာတွေအတွက်လည်းအလွယ်တကူမရရှိကြသလိုရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာနှင်းပန်းနှိမ့်ဆက်မှုကိုနှစ်ပေါင်းများစွာကြုံတွေ့ခဲ့ကြရပါတယ်ရှင်။အိန္ဒိယနဲ့တရုတ်နယ်မြေအငင်းပွားနေတဲ့ဟိမဝန္တာနယ်စပ်မှာတရုတ်စစ်သားတအူးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယစစ်တပ်ကစနေနေ့ကပြောကြားခဲ့ကြောင်း AFP သတင်းဌာနမှဖော်ပြထားပါတယ်။အဲ့ဒီနယ်စပ်မှာပြီးခဲ့တဲ့နှစ်ကနှစ်နိုင်ငံနယ်စပ်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။အဲ့ဒီတိုက်ပွဲကြောင့်အိန္ဒိယစစ်သားအယောက်20လောက်သေဆုံးခဲ့တယ်လို့တရုတ်စစ်တပ်ဘက်ကလည်းသေဆုံးမှုတွေရှိခဲ့ပေမဲ့အရေးအတွက်အတိအကျမသိရပါဘူး။ပြီးခဲ့တဲ့နှစ်ဇွန်လကဖြစ်ခဲ့တဲ့တိုက်ပွဲအပြီးအခုလိုကုန်းမြင့်တောင်တန်းတွေရှိတဲ့နေဆက်မှာတရုတ်စစ်သားတအူးကိုအိန္ဒိယဘက်ကဖမ်းဆီးတာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။နှစ်နိုင်ငံတင်းမာမှုတွေရှိနေတဲ့လက်ဒက်ဒေတာကိုနှစ်ဖက်လုံးကတောင်းနေချီတက်အင်အားတွေလက်နက်ကြီးတွေစေလွတ်ချထားခဲ့ကြပြီးလက်ရှိစောင်းရသည်အလွန်အေးခဲနေတဲ့အခြေအနေလည်းဖြစ်ပါတယ်။အိန္ဒိယစစ်တပ်ရဲ့ကြေညာချက်မှာတောက်ကြနေအစောပိုင်းကတရုတ်ပြည်သူလူမျိုးရေးတပ်ကစစ်သားကိုအိန္ဒိယနဲ့တရုတ်နယ်ကြားသတ်မှတ်ထားတဲ့စီးနင်းရဲ့အိန္ဒိယဗတ်ချမ်းမှာဖမ်းဆီးရမိခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ ဖမ်းဆီးခံရတဲ့တရုတ်စစ်သားကိုတတ်မှတ်ထားတဲ့လုံထုံလုံနည်းတွေအတိုင်းကင်တွယ်နေတယ်လို့နေဆက်စည်းမျဉ်းကိုကြော်ဖြတ်လာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းလည်းကြေညာချက်မှရေးသားထားပါတယ်တရုတ်စစ်တပ်ကထုတ်ဝေတဲ့ပြည်သူလူမျိုးရေးတက်မတော်နေစဉ်သတင်းစာမှာတော့သူတို့တရုတ်စစ်သားဟာအမှောင်ထုကြားရှုပ်ထွေးနေတဲ့မြေအနေအထားမှာပျောက်ဆုံးနေပြီးအိန္ဒိယအနေနဲ့အကြောင်းကြားဖို့တောင်းဆိုခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်အိန္ဒိယအနေနဲ့နှစ်နိုင်ငံကြားတတ်ဆိုင်တဲ့သဘောတူညီချက်တွေကိုတိတိကျကျလိုက်နာပြီးတရုတ်အိန္ဒိယနယ်စပ်အခြေအနေအေဂျင်စီရေးအကူအညီပေးဖို့ပြောင်းဆုံးနေတဲ့သူတို့စစ်သားကိုချစ်ချင်းလွှဲပြောင်းပေးတဲ့ကြောင်းတရုတ်စစ်တပ်သတင်းစာကရေးသားထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကပင်လယ်ထဲပြတ်ကျခဲ့တဲ့ခီးတယ်တဲ့လေယာဉ်ရဲ့အချက်အလက်သိရှိတဲ့မှတ်တမ်း Black Box စက်တွေတရှိတဲ့နေရာကိုရှာဖွေတွေ့ရှိခဲ့ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။မြို့တော်ဂျာကာတာကနေထွက်ခွာပြီးမကြခင်ပင်လယ်တွင်ပြတ်ကျခဲ့တဲ့ဆူရီဝီဂျာယာလေကြောင်းလိုင်းရဲ့ SJ182 ခီးတဲ့ဒီလေရဲ့ Black Box နှလုံးတည်ရှိတဲ့နေရာကိုရှာတွေ့ခဲ့တာနဲ့ပတ်သက်လို့အင်ဒိုနီးရှားစစ်တပ်အကြီးအကဲဟာဒီဂျာဂျန်စီကအခုလိုပြောကြားခဲ့ပါတယ
်။
Black Box ကနေ signal အချက်ပြချက်နှစ်ချက်ထုတ်လွှင့်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့စဉ်ဆက်မပြတ်စောင့်ကြည့်နိုင်ပြီးအဲ့ဒီဆက်ဘယ်နေရာမှာရှိနေတယ်ဆိုတာအတိအကျမှတ်သားနိုင်မှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီဆက်တွေကိုပြန်လည်ရယူနိုင်ပြီးလေရင်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့နိုင်ငံပို့ဆောင်ရေးလုံခြုံရေးကော်မတီကိုပေးပို့နိုင်မယ်လို့မျှော်လင့်ကြောင်းသူကပြောသွားတာပါ။ဒါပေမဲ့ဘယ်အချိန်မှဆယ်ယူရရှိမလဲဆိုတာကိုတော့သူကအတိအကျပြောမသွားပါဘူး။ရှာဖွေရေးလုပ်ငန်းတွေကိုညပိုင်းအထိဆက်လက်ပြုလုပ်သွားမှာဖြစ်ပေမဲ့တင်းမောတွေကနေသမုတ်တရားကျန်းပြင်ထိဆက်ကရိယာတွေနဲ့စမ်းသပ်ရှာဖွေတဲ့နေရာမှာတော့အကန့်အသတ်တွေရှိမှာဖြစ်ကြောင်းရှာဖွေရေးနဲ့ကယ်ဆယ်ရေးတာဝန်ရှိသူတဦးကပြောပါတယ်ရှင်ဒီလိုအနေနဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့အတူကျမအင်ဂျင်နိုင်ကပူးတွဲတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
်မြန်မာနိုင်ငံမှာလူခွေနေမှာလူခွေတောင်းဆိုတဲ့လှုပ်ရှားသူတွေကိုယ်တိုင်ဖန်စီထိမ့်သိမ့်ခံရပြီးတော့လူခွေချိုးပေါက်ခံရတဲ့အနေအထားဖြစ်နေတယ်လို့ရက်ဖက်ဖွဲ့စည်းတွေကပြောဆိုလိုက်ပါတယ်နိုင်ငံသားတွေကိုဒီမိုကရေစီနဲ့လူခွေရဲ့အခြေခံစံနှုန်းလေးနဲ့အညီလူလူစွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်နေပေးဖို့နဲ့ဖန်စီချုံနောင်ခံတွေကိုအမြန်ဆုံးပြန်လှုပ်ပေးပါလို့ရက်ဖက်ဖွဲ့စည်းတွေကတောင်းဆိုလိုက်တဲ့အကြောင်းကျမစုမုံစုကြီးတင်ပြထားတာနားဆင်ပါရှင်။နိုင်ငံတွင်းမှာဒီမိုကရေစီနဲ့လူခွေဖော်ဆောင်မယ်ဆိုတဲ့ရည်သားဆိုရလက်ထက်မှာလူလွတ်စွာထုတ်ဖော်ပြောဆိုပြီးလူကုန်တိုက်ခါနဲ့လူသားခွင့်ရေးတန်းတူညီမျှမှုနဲ့တရားမျှတမှုတွေအတွက်ငြင်းငြင်းစွာဆန္ဒထုတ်ဖော်တောင်းဆိုလှုပ်ရှားသူတွေကိုဖမ်းဆီးတရားစွဲဆိုထောင်ချနေတဲ့လူရက်တွေချက်ချင်းရက်တန့်ပေးဖို့နဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့စွဲချက်တွေကိုရုပ်သိမ်းပေးပါလို့ရက်ဖက်ဖွဲ့စည်းပေါင်း90နီးပါးကစုပေါင်းပြီးတော့သဘောထားကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာလူခွေတောင်းဆိုလှုပ်ရှားသူတွေလူခွေချိုးဖောက်ခံရတဲ့အနေအထားဖြစ်လာနေတဲ့အတွက်အခုလိုရက်ဖက်ဖွဲ့စည်းတွေဘက်ကတိုက်တွန်းတောင်းဆိုရတာလို့ဒုမြေကွန်ရက်ကအထွေထွေတွေ့ရမှုကိုစီသူကပြောပါတယ
်လက်ရှိမှာလည်းဒီလူခွေရင်းတွေမှာလူခွေရင်းတွေလှုပ်ရှားတဲ့သူတွေကိုဖမ်းပြီးတော့ဒီတရားသဘောင်တွေဆွဲဆိုထားတယ်ပေါ့နော်အရင်ကျွန်တော်တို့ဒီတီးခဲ့တဲ့ရခိုင်ဖြစ်စဉ်မှာဆန္ဒပြခဲ့တဲ့ကြောင်းသားတွေလည်းထောင်ထဲမှာဟိုတော်တော်များများလည်းကြောင်းနေရလည်းရှိတယ်ပေါ့နော်တောင်းလျှောက်တဲ့တရားကိုဖိနှိပ်နေတဲ့အနေအထားဆိုတော့ဒီလိုလူခွေရင်းအတွက်စိတ်ပွဲဝင်နေတဲ့လှုပ်ရှားနေတဲ့သူတွေကိုပြန်ပြီးလူခွေရင်းချိုးပေါက်တာဖြစ်တဲ့အတွက်မှုရုပ်ရုပ်သိမ်းပေးဖို့ပေါ့နော်ပြန်လုပ်ပေးဖို့ဆိုတာတောင်းဆိုတဲ့အနေနဲ့ဒီနေ့တက်ကိုထောက်တာပြ။
ပြည်အောင်စုဆိုရပြည်နယ်ဆိုရတဲ့အနေနဲ့နိုင်ငံသားတွေရဲ့အခြေခံနိုင်ငံသားခွင့်ရေးနဲ့အညီဒန်းလူကြီးများတရားမျှတတဲ့ Federal Democracy စနစ်ကိုတပြေးညီအကောင့်ထဲပေါ်ပါလို့တိုင်းရင်းသားတွေပါပါဝင်တဲ့အရက်ဖက်အဖွဲ့ကြီးတွေကတောင်းဆိုတဲ့အကြောင်းရခိုင်ရက်ဖက်အဖွဲ့ကြီးများကိုရက်ကကိုတက်လှကပြောပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိတာဝန်ဥပဒေဟာတော့ခက်ဒီမှာတစ်မျိုးဟိုရေကုန်တိုင်းမှာတစ်မျိုးချင်းပင်နေမှာတမျိုးတစ်ချင်းမှာတမျိုးပုံစံမျိုးမျိုးနဲ့ကျွန်တော်ဖြစ်တော့ကျွန်တော်တွေ့ရတယ်ပေါ့ဒီနောက်တော့ဘာရှိလဲဆိုကျွန်တော်တို့ဒီလက်ရှိဥပဒေတို့ကလည်းကျွန်တော်တို့လက်တလုံးချဟိုအနာမတွေကလက်တလုံးချအသုံးပြုနေတာလည်းကျွန်တော်တွေ့ရတယ်ဒီမလိုလားအဲ့တဲ့ဥပဒေတွေအများကြီးတက်ဆာပုံမျိုးရှိတယ်ဟိုညစ်စုဆိုတော့အဲ့လိုမျိုးဥပဒေတွေကိုတက်တက်လာမယ်ဒီအနေနဲ့ပြင်ဆင်ဖို့ဖြစ်သိမ်းဖို့အထားတွေကိုကျွန်တော်တို့အနေနဲ့လိုတယ်ဆိုတော့ကျွန်တော်ဒီကရှိတော့ဆရာဖြစ်ပါတယ်ဒီအနေနဲ့ကလည်းအောင်ဆိုပြောဆိုတဲ့ကြတဲ့လူတွေရဲ့အဆင်ပြည်သူတွေရဲ့အဆင်တွေကိုနားထောင်ဖို့နားမြေဖို့ပြားပြတ်တာမှုတွေပို့ပြီးတော့ဖြစ်လာအောင်ဟိုလှုပ်ဆောင်ပြုဖို့ဆိုတာဒါကိုကျွန်တော်လူတွေပေါ့လေအဲ့လိုမျိုးကျွန်တော်ဖြစ်အောင်လည်းကျွန်တော်တိုက်တင်ပါတယ်ပေါ့
မကြခင်မှာကျင်းပရမယ့်လွှတ်တော်တွေကနေလဲဒီမိုကရေစီခြေကစံနှုန်းတွေကိုဖိနှိပ်ဖောက်ပြက်ထားတဲ့ဥပဒေတွေကိုပြန်လည်ပြုပြင်ပြင်ဆင်ဖြတ်သိမ်းပေးပါလို့တောင်းဆိုတဲ့အကြောင်းဒုမြေကွန်ရက်ကကိုစီသူကပြောပါတယ်
ဒီမိုကရေစီလို့တော့ပြောတယ်ဒါပေမဲ့ဒီမိုကရေစီနဲ့မညီမျှော်စွာပဲတရားရ တဲ့ပုံမှတ်တွေပေါ့နော်အဲမတရားတဲ့ပုံမှတ်တွေနဲ့ဆွဲဆိုတဲ့အားတွေဖြစ်နေတဲ့အတွက်ဒီဥပဒေတွေပြင်ဆင်ရေးတွေဖြတ်သိမ်းရေးတွေလုပ်ဖို့ဆိုတာမျိုးပို့ပြီးတော့ကျွန်တော်တို့ဟိုစောင်းနေတယ်ပေါ့နော်ပြင်ဒီတရားဆွဲဆိုခံလာရတဲ့ကျွန်တော်တို့ဒီရဲဘော်တွေရဲ့ပြင်ဒီထောက်ပေးကြေကြခံလာရတဲ့တက်ကြွလှရှားသူတွေကိုပြန်လုပ်ပေးဖို့ပေါ့
နိုင်ငံတော်အစိုးရအနေနဲ့လက်ရှိဖမ်းဆီးထားတဲ့ရခိုင်ပြည်နယ်စစ်တွေကလူခွေလှရှားသူတွေကျောင်းသားတွေအပြင်နိုင်ငံတော်ဝန်မှာဖမ်းဆီးထောင်ချရေးယူထားတဲ့နိုင်ငံရေးကျင်းသားတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့အခြေခံလူခွေတွေကိုလေးစားလိုက်နာဖို့အရက်ဖတ်ဖွဲ့ကြီးတွေဘက်က2021ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကစုပေါင်းတောင်းဆိုတဲ့သဘောထားကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာပြည်နယ်နိုင်ငံဟာအများပြည်သူနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နိုင်ငံတကာပဋိညာဉ်စာချုပ်ကိုချိုးဖောက်ပြီးအာဏာသုံးနှင်နှင်းနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆွဆွဲလိုက်ပါတယ်ဒါအပြင်ညှတာတဲ့တရားစီရင်ရေးမရှိတဲ့အပေါ်ဝေဖန်နေကြတာကိုလည်းငြင်းပယ်နေတဲ့အကြောင်းလီဇာစလိုင်းဂျနီဗာမြို့ကဖေးပို့တဲ့သတင်းကိုပြောပြချင်ပါတယ်ပြည်နယ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တည်းသတင်းနောက်၃ဦးကိုထောင်ဒဏ်ချမှတ်ခဲ့တာကိုကြည့်ရင်BNN ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြာဆင်းလာတဲ့အလားအလာကိုခံမနိုင်ပါတယ်။သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ထောင်ဒဏ်15နှစ်ထိချမှတ်ခဲ့တာပါ။ BNN နိုင်ငံမှာအစိုးရဌာနကမဟုတ်တဲ့သတင်းသမားတွေ၊ဘလော့ဂါတွေ၊အွန်လိုင်းပေါ်မှာဝေဖန်သုံးသပ်ချက်ရေးသူတွေ၊လူအခွင့်အရေးလှုပ်ရှားသူတွေကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဥပဒေမဲ့ဖမ်းဆီးနေတာတွေတိုးလာနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီပြောခွင့်ရအမျိုးသမီးရာဗီနာဆမ်ဒဆနီကပြောပါတယ်။မကြာသေးခင်ကထောင်ဒဏ်ချလိုက်တဲ့သတင်းတော့သုံးဦးစလုံးကိုတရားရုံးတင်ကြားနာခြင်းမရှိဘဲတာရှည်ဖမ်းဆီးခဲ့တာပါ။သူတို့အမှုကိုကြည့်ရင်တရားမျှတစွာစစ်ဆေးစီရင်ခဲ့ခြင်းမရှိရဲ့ပေါ့အထူးစိုးရိမ်မိတယ်လို့ဆမ်ဒဆနီကပြောပါတယ်။
Many of them are kept effectively incommunicado in detention. They do not have access to their families.
သူတို့ကအများစုကိုအချင်းစခန်းထဲမှာတိုက်ပိတ်ထားတာပါ။မိသားစုနဲ့လည်းတွေ့ခွင့်မရကြပါဘူး။ရှင်းနေတောင်ငှားခွင့်မရပါဘူး။တစ်ဖက်မှာလည်းသူတို့ကိုနှိမ့်ပိုက်နှိပ်ဆက်တဲ့လက္ခဏာမျိုးတွေ့ရသလိုကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူတွေဆိုရင်လည်းစေကူတာခွင့်ညှင့်ပယ်ခံရတဲ့အခြေအနေမျိုးတွေကြားနေရပါတယ်
။ဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့စ조사သူတွေကိုဗီယက်နမ်အာဏာပိုင်တွေကချင်းချောက်တာလက်စားချေတာမျိုးတွေလုပ်နေတာကိုစိုးရိမ်မိတယ်လို့လည်းသူမကပြောပါတယ်ဗီယက်နမ်ရဲ့လူအခွင့်အရေးဆိုင်ရာသတင်းအချက်အလက်တွေကုလသမဂ္ဂအဖွဲ့အစည်းကိုမျှဝေထောက်ပံ့ဖို့စ조사သူတွေကိုလည်းအပြင်းထန်တားမြစ်ထားကြောင်းလည်းဆမ်ဒါဆနီကပြောပါတယ်
The kinds of reprisals and intimidation that they face can include just harassment, travel bans.
ချင်းချောက်လက်စားချေတဲ့ဆိုတဲ့လုပ်ရက်တွေထဲမှာအမျိုးမျိုးအနောက်ရှက်ပေးတာမျိုးခီးသွားလာခွင့်ပိတ်ပင်တာမျိုးအလုံးနဲ့မဲ့ဖြစ်အောင်လုပ်တာမျိုးကိုရီးလက်ရောက်တိုက်ခိုက်တာမျိုးနဲ့အကြောင်းမဲ့ဖမ်းဆီးပြီးညှဉ်းပန်းတာမျိုးတွေအထိပါဝင်နိုင်တာပါ။ဒါကြောင့်ဒီကိစ္စကိုသတိပေးပြောဆိုဖို့ကကျွန်မတို့အတွက်သိအရေးကြီးပါတယ်
။ဒီကိစ္စတွေအတွက်စိုးရိမ်ပူပန်ကြောင်းဗီယက်နမ်အစိုးရကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကကြေညာသွားဖို့ရှိပြီးပြည်သူတွေကလွတ်လပ်စွာထုတ်ဖော်ပြောဆိုတာကိုရာဇဝတ်မှုပုံမှန်တွေနဲ့အရေးယူအပြစ်ပေးတာတွေရပ်တန့်မှုကိုလည်းတောင်းဆိုသွားမယ်လို့သူမကပြောပါတယ်။ဗီယက်နမ်ပြည်သူတွေဟာသူတို့ရဲ့အခြေခံလူ့အခွင့်အရေးအတွက်လှုပ်ရှားရမှာအကြောက်တရားနဲ့လက်စားချေခံရမယ့်အန္တရာယ်မျိုးမရှိသင့်ဘူးလို့လည်းသူမကပြောဆိုပါတယ်ခင်ဗျာ။
ကြမ်းနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ video ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။မင်္ဂလာပါရှင်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရခိုင်မှာဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲ NLD ဘာလို့တင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီကရက်ဇန်နဝါရီလ9ရက်နေ့က AMB ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ကရခိုင်မျိုးနွယ်စုဝင်တိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးမှုတစ်ခုလုပ်ခဲ့ပါတယ်။တွဲဆုံမှုအပြီးနောက်ပိုင်းရခိုင်မျိုးသားပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကသူတို့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းခြင်းနဲ့ဆန္ဒရှိတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုပါတယ်။အခြားတစ်ဖက်မှာတော့ယူကော့ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့အနိုင်ရပြီးအစိုးရဖွဲ့ခွင့်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအမျိုးသားပြန်လည်စစ်မြေရေးကိုအခြေခံတဲ့အမျိုးသားညီညွတ်ရေးနိုင်ငံသစ်တရက်ကိုပုံဖော်ဖို့ဆိုတဲ့ရွေးချက်ရှိတဲ့အကြောင်းအဲဒါကြောင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာတွေလုပ်မယ်လို့ပြောဆိုထားပြီးလက်တွေ့မှာလည်းတွေ့ဆုံမှုတွေလှုပ်လာတာတွေ့ရပါတယ်။ခုဆိုရင်ဒုတိယကြိမ်လွှတ်တော်သီးသီးရဲ့သက်တမ်းတွေကုန်ဆုံးတော့မှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီတရက်နေ့ဆိုရင်တတိယကြိမ်လွှတ်တော်သက်တမ်းတွေစတင်တော့မှာဖြစ်ပါတယ်။ဒီပြန်နဲ့ထဲပြည်တော်စုအစ်မရောတိုင်းနယ်ပြည်နယ်အစ်မပါအစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါ။ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီမျှော်မှန်းသလိုသူတို့ပါတီဦးဆောင်ပြီးအစိုးရဖွဲ့နိုင်မှာလားဘလို့အစိုးရဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါတယ
်ရှင်းမှာကျင်းပပြီးခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲနှစ်ကြိမ်လုံးကိုပြန်ကြည့်လိုက်ရင်ရခိုင်မျိုးသားတွေရဲ့ပါတီတွေဟာပြည်နယ်လွှတ်တော်အတွက်နှစ်ကြိမ်စလုံးမှာနေရာအများစုအနိုင်ရခဲ့တာတွေ့နိုင်ပါတယ်2010ပြည့်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်လွှတ်တော်နေရာ34နေရာချင်းတိုင်းသားရေးရာဝင်ကြီးတနေရာစုစုပေါင်း35နေရာရှိတဲ့အနေနဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်တိုင်းသားများတိုးတက်ရေးပါတီ RNDP ဟာပြည်내အဆင့်အတွက် 18 နေရာအနိုင်ရခဲ့ပါတယ်။ဒါဟာရွေးကောက်ခံနေရာထက်ဝက်ကျော်ကိုအနိုင်ရတာလည်းဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့14နေရာပဲအနိုင်ရပါတယ်။ဒါပေမဲ့ရခိုင်တိုင်းသားပါတီဘလောက်ပဲအနိုင်ရရနောက်ထပ်25ရာခိုင်နှုန်းနဲ့ညီမျှတဲ့တက်မတော်သားကိုယ်စားလှယ်12ယောက်ပေါင်းထည့်လိုက်တဲ့အခြေအနေအရရော2008ဖွဲ့စည်းပုံအခြေခံဥပဒေအရပါပြည်내ဝင်ကြီးချုပ်ကိုတမရကတိုက်ရိုက်ခန့်အပ်တဲ့အတွက်စစ်ဘိုလ်ချုပ်ဟောင်းတရဝင်ကြီးချုပ်ဖြစ်လာပြီးရခိုင်တိုင်းသားများတိုးတက်ရေးပါတီအနေနဲ့အစိုးရဖွဲ့ခွင့်မရရှိခဲ့ပါဘူး။2015အထွေထွေရွေးကောက်ပွဲမှာတော့ရခိုင်ပါတီနှစ်ခုပေါင်းစည်းထားတဲ့ရခိုင်အမျိုးသားပါတီ ANP ဟာ2010ပြည်နှစ်ထက်တောင်ပိုပြီးအနိုင်ရလာပါတယ်။ပြည်내လွှတ်တော်အတွက်35နေရာမှာ22နေရာအထိ62ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကတီထောင်စုအဆင့်သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်း ANP ကိုအစိုးရဖွဲ့ခွင့်မပေးခဲ့ပါဘူး NLD ခေါင်းဆောင်တယောက်ဖြစ်တဲ့ဦးညီပုကိုဝင်ကြီးချုပ်ခန့်ပြီး ANP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးခဲ့တာတွေ့ရပါတယ
်အရင်စစ်ဘိုလ်ချုပ်ဟောင်းနေတဲ့ပြည်ခံပြိုးပါတီကသက်ဆိုင်ရာပြည်နယ်မှာနေရာအများစုအနိုင်ရတဲ့ရခိုင်ပါတီတခုကိုဝင်ကြီးချုပ်နေရာမပေးအစိုးရဖွဲ့ခွင့်မပေးတာသိပ်မထူးဆန်းပေမဲ့ကိုယ်တိုင်ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်တိုင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ထက်ပိုတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်ပေးမယ်လို့ဆိုထားတဲ့ NLD ပါတီအနေနဲ့ရခိုင်ပါတီတခုကိုအစိုးရဖွဲ့ခွင့်မပေးရုံမကညှိနှိုင်းတာလေးတော့မလုပ်ခဲ့တာကတော့ထူးဆန်းတယ်လို့ဖြစ်ခဲ့ပါတယ်ဒီနေရာမှာ2016ခုနှစ်ကနှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအချိန်အရက်သားအစိုးရအာဏာရလာတဲ့အချိန်နေရခိုင်ပြည်နယ်အပါဝင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာလောက်ကိုတမတော်ဘက်ကရယူဖို့တောင်းဆိုနေတဲ့အချိန်နေပြဿနာကြီးတွေများနေတဲ့ရခိုင်ပြည်နယ်မှာဘူအစိုးရအာဏာသက်ရောက်မှုအကောင့်ထဲပေါ်နိုင်မှုအားနည်းမှစိုးရိမ်တဲ့အခြေအနေတွေကြောင့် NLD အနေနဲ့ရခိုင်ပါတီတခုကိုပြည်နယ်အစိုးရအာဏာမပေးတာနားလည်ယူမယ်ဆိုနားလည်ပေးလို့ရကောင်ရနိုင်ပါလေ။ဒါပေမဲ့လက်ရှိ2020အခြေအနေကိုရောဘလို့ဖြေရှင်းပါလဲ။ရခိုင်ပြည်နယ်မှာဘလို့အစိုးရဖွဲ့မှာလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုလာပါတယ်။
လက်ရှိ2020ပြည့်ရွေးကောက်ပွဲမှာရခိုင်ကပြည်နယ်အဆင့်အတွက်14နေရာချင်းတိုင်းရင်းသားရေးရာဝင်ကြီးအတွက်တနေရာစုစုပေါင်း15နေရာကျင်းပပါရယ်ရလက်အနေနဲ့ ANP က9နေရာ NLD က5နေရာရခိုင်ရှေ့ဆောင်ပါတီက2နေရာပြည်ခိုင်ဖြိုးက1နေရာအနိုင်ရထားပါရယ်ဒီလိုအခြေအနေအောက်မှာ2016တုန်းကအတိုင် NLD ပါတီဟာသူ့ပါတီကလူကိုပဲဝင်ကြီးချုပ်ခန့် ANP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးပြီးအစိုးရဖွဲ့မယ်ဆို2008ဖွဲ့စည်းပုံအရဖွဲ့ခွင့်ရှိပါရယ်ဒါပေမဲ့အဲ့ဒီလိုလှုပ်တင်ပါရဲ့လားဆိုတာပြန်ပြီးစမ်းစစ်ဖို့လိုပါလိမ့်မယ်။လှုပ်ခဲ့ရင်လည်း NLD ပါတီဆိုတာပြောတော့ Federal ပြည်ထောင်စုကိုပိုင်ပြဋ္ဌာန်းခွင့် ကင်ဆွဲတော့ဆရာနာရှင်တွေထားယူခဲ့တဲ့2008ဖွဲ့စည်းပုံဆိုပြီးတိုင်းသားတွေရဲ့အထင်မြင်လွဲမှားခြင်းကိုခံရပါလိမ့်မယ် NLD ဘက်ကတွက်ဆမယ်ဆိုရင်လည်းတွက်ဆစရာတွေအများကြီးရှိနိုင်ပါတယ်ပထမတစ်ချက်ကတော့ရခိုင်ပြည်နယ်ရဲ့အနေအထားပါလက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းပယ်ခြင်းခံရ၊ဖိအားပေးတာခံရ၊ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာတရားစွဲထားတာကိုဖြေရှင်းရစတဲ့ကိစ္စကြီးတွေရှိနေတဲ့ပြည်နယ်ဖြစ်နေပါတယ်။ဒါအပြင်အင်ကြီးချင်းအင်အားကြီးတရုတ်နိုင်ငံရဲ့ကြောက်ဖြူရေးနဲ့စိတ်ကမ်းကိစ္စ၊အိန္ဒိယရဲ့ကလေဒန်မြစ်စီမံကိန်းကိစ္စအပါအဝင်တည်ထောင်စုရဲ့အကျိုးစီးပွားပြည်ထနာကြီးတွေတည်ရှိရလဲဖြစ်နေပါတယ်။ဒါဒီမကအေအေနဲ့လက်နက်ကိုင်ပဋိပက္ခကလည်းအုတ်ချုပ်ရေးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစီမံကိန်းတွေအကောင့်ထဲပေါ်ရေးမှာအကြီးအကျယ်အဟက်အတားတွေဖြစ်ပေါ်နေတဲ့နေရာလဲဖြစ်နေပါတယ်။ဒီအခြေအနေတွေတွက်ဆရင် NLD ဟာ AMP ပါတီလိုမျိုးကိုဝင်ကြီးချုပ်နေရာပေးဖို့အစိုးရဖွဲ့ခွင့်ပေးဖို့စဉ်းစားရခက်မယ်ဆိုတာကိုလည်းနားလည်နိုင်ပါတယ
်။ဒီအတွက် NLD ပါတီအနေနဲ့မလွဲမသွေလှုပ်တင်တာကတော့ပြည်နယ်အစိုးရဖွဲ့ရေးကိစ္စရခိုင်ပြည်နယ်မှာအမတ်နေရာအများဆုံးအနိုင်ရထားတဲ့ရခိုင်ပြည်နယ်ပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ AMP ပါတီနဲ့တွဲဆုံဆွေးနွေးညှိနှိုင်းဖို့ပါပဲ AMP ပါတီအနေနဲ့ဝန်ကြီးချုပ်နေရာတွင်မကအစိုးရအဖွဲ့ဖွဲ့ခွင့်ရခြင်းသည့်အထူးညီမချက်ရှိထားလေတော့ NLD အတွက်ညှိနှိုင်းရခက်ခဲမှာကတော့အဖြေချပါပဲဒါပေမဲ့လည်းနိုင်ငံရေးရဲ့သဘောတဘာဝအရာဖြစ်စေဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့စန္ဒိတန်ခိုင်မာတဲ့ပါတီအဖွဲ့ကြီးတစ်ခုအနေနဲ့ဖြစ်စေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရှေးရှုဖို့ဖြစ်စေရခိုင်တိုင်းသားတွေရဲ့လူဝင်ဆန္ဒနဲ့အကျိုးစီးပွားကိုရည်မှန်းပြီးဖြစ်စေရခိုင်တိုင်းသားတွေထောက်ခံအားပေးမှုများတဲ့ပါတီတစ်ခုနဲ့တွဲဆုံညှိနှိုင်းမှုလုပ်ဖို့လုပ်ကြရမယ်ဖြစ်ကြောင်းပ
ါတော့ရှင်များရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်ငင်းကြမ်းရေးအလားအလာနဲ့ပတ်သက်ပြီး VOE မြန်မာပိုင်းစီစဉ်ရဲ့တည်ထောင်ဆက်သွယ်မြင်းမြန်ကန်းကိုနားဆင်ကြရအောင်ပါရခိုင်ပြည်နယ်စီရေးပရိပခမှာဂျာဝင်ဆက်ဆက်ပေးနေတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဂျပန်နီပွန်ဖောက်ဒေးရှင်းဥက္ကဋ္ဌယိုဟီဆာစာကာဝါကို VOE မြန်မာပိုင်းစီစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းကအွန်လိုင်းကနေဆက်သွယ်မြင်းမြန်တင်ပြထားပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာအခုကကျွန်တော်ပထမအဆုံးအနေနဲ့ပြောချင်တာကဒီမစ္စတာဆက်ဆာကာဝါနဲ့နီပွန်ဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်အနေနဲ့တော်တော်လေးပဲဟိုလေ့လာထားတဲ့အခါကျတော့ပြီးခဲ့တဲ့နှစ်ပေါင်းတော်တော်ကြာခဲ့ကဒါတခြားတိုင်းလာရင်းနဲ့ငြိမ်းချမ်းရေးကိစ္စတွေမှာရောဒေတာဖွံ့ဖြိုးရေးကိစ္စတွေမှာပါလှုပ်ဆောင်ပေးနေကြတာတွေကိုကျွန်တော်သိရပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ဟိုနှစ်တွင်းမှာတော့အထူးသဖြင့်ရွေးကောက်ပွဲကာလမတိုင်မြင်တဲ့ရွေးကောက်ပွဲကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးရရှိရေးအတွက်ဆိုပြီးတော့မြစ်ဆက်ဆက်ကာဝါကအထူးသဖြင့်ဂျိုးပန်းလာတာကိုတွေ့ရပါတယ်ခင်ဗျ။အဲတော့ဟိုခီးတွေလည်းရခိုင်ပြည်တွေကိုသွားတယ်ဆိုတော့ဟိုခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ကြတယ်ဆိုတော့ဒီအချိန်မှာအခုလက်ရှိနောက်ဆုံးအချိန်တွေပေါ့နော်ခုမြစ်ဆက်ကာဆက်ဆက်ကာဝါအနေနဲ့ရခိုင်ပြည်နယ်ထဲမှာအခုပြည်နယ်အတွင်းမှာငြိမ်းချမ်းရေးရလာဖို့အလားအလာပေါ့ဘယ်လောက်များဟုတ်အကောင်းမြင်တယ်လေခင်ဗျာဘလောက်များဟိုမျောနေထားတယ်ခင်ဗျာ
အမတ်တမောご存知のようにရခိုင်ရှိは大変複雑
ဟုတ်ကဲ့ဒီ security အတိုင်းမှာပဲရခိုင်မိတဲ့အခြေအနေဟာဆိုလို့ရှိရင်တော်ရှုပ်ထွေးတဲ့အခြေအနေမှာရှိပါတယ်ခုမှပြောမယ်ဆိုလို့ရှိရင်တော့ဒီရိုဟင်ဂျာအကြောင်းအရေးပြည့်စုံကြီးဒီရခိုင်တပ်မတော်အရေးတွေအပါအဝင်ရခိုင်ဒေသဟာဆိုလို့ရှိရင်တော်ရှုပ်ထွေးတဲ့အခြေအနေရှိပါတယ်အဲ့ဒီဒီရှုပ်ထွေးတဲ့ဒီအခြေအနေကြားထဲမှာဒီတပ်မတော်နဲ့အရေးဟာဆိုလို့ရှိရင်ပြစ်ဆိုဆွေးနွေးပွဲတွေသူကောင်းကောင်းမွန်မွန်ပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာသူဟာဆွေးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှလည်းပဲသူရွေးကောက်ပွဲပြုလုပ်နိုင်ဖို့ရန်အတွက်စစ်မတော်နဲ့အရေးဟာဆိုလို့ရှိရင်အဖြစ်ခတ်ရမှုတွေလည်းပဲပြုလုပ်ခဲ့ပါတယ်ဦးနှစ်ဖက်ဟာဆိုလို့ရှိရင်အဖြစ်ခတ်ရတဲ့ဂတိကူးမှုတွေလည်းပဲကောင်းကောင်းလိုက်နိုင်တော့မလဲတွေ့ဆောင်ရဲရရှိတယ်ဆိုတဲ့အကြောင်းကိုလည်းပဲကျွန်တော်ကိုယ်တိုင်ရခိုင်ပြည်နယ်စစ်ဘေးသွားခဲ့တယ်စစ်ဘေးနဲ့တစ်စက်ဘူတီတောင်နဲ့ကြောက်တော့ကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်လည်းအဲ့ဒီ data မှာရှိတဲ့လူကြီးလူငယ်ဒါရှင်ဒီမြို့တပိမြို့သားမတွေဒါရှင်ဆိုင်ဝင်ချမ်းတွေဖြစ်ပေလေတမားတွေဖြစ်ပေအဲ့မှာရှိရဒီလက်တော်လမ်းလာလူတွေဆိုတော့ကိုလိုမီးမြဲတဲ့အချိန်မှာဆိုလို့ရှိရင်သူတို့ data ခံလူတွေဒီအနေနဲ့ရခိုင်သူတို့ကိုဒီခိုင် data ကိုကိုစားပြုတဲ့သူတို့ကိုကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြီးတော့ကိုသူတို့ဒီအရောက်ဖို့ချက်ပါတယ်ဆိုတော့စိတ်ဆန္ဒအင်မတန်ပြည့်ပြည့်တဲ့စိတ်ဆန္ဒရှိတယ်ဆိုတော့ကြားသိခဲ့ရပါတယ်တဲ့တွေ့ချက်မလို့ကျွန်တော်ဒီမှာဆိုလို့ချင်တာဆိုလို့ရှိရင်တော့ရခိုင်ဒီအရေးကိုဖြည့်ရှင်းဖို့ဆိုလို့ရှိရင်ဒါရှင်ရခိုင် data ငြိမ်းချမ်းရရှိဖို့အတွက်ဆိုလို့ရှိရင်အေးနဲ့တက်မတော်ဟာဆိုလို့ရှိ င်ကိုရွေးကောက်ပွဲပြုလုပ်ဖို့အတွက်ကိုပြစ်ခတ်ရဆက်ပေးထားတာဖြစ်ပါတယ်။ဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့မှဒီအရန်ကိုကောင်းတဲ့အခွင့်အရေးကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်ရခိုင်ဒေသမှာရွေးကောက်ပွဲတစ်ခုပြုလုပ်ခြင်းပါခြင်းအဖြစ်ရခိုင်ဒေသမှာဆိုလို့ရှိရင်ဒီငင်းချောင်းရဲ့ရရှိတဲ့ဒီအခွင့်အရေးနေတာဆိုလို့ရှိရင်လည်းပဲပွက်လာမယ်။အနာဂတ်ရခိုင်ဒေသရဲ့ရခိုင်ပြည်ငင်းချောင်းရဲ့ရရှိဖို့တစ်ခုအမတန်အရေးကြီးတဲ့ရွေးကောက်ပွဲတစ်ရက်ဖြစ်တယ်လို့လည်းကျွန်တော်မြင်ပါတယ်။ဒီကောက်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသမှာငင်းချောင်းရဲ့လမ်းစပွက်လာပြီဖြစ်တယ်။ဒီရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသဒီကောင်းဆောင်တွေလို့ရှိရင်ရခိုင်ဒေသရဲ့ဒီဒေသခံသူတွေဟာဆိုလို့ရှိရင်သူတို့ဟာဆိုလို့ရှိရင်အရန်ကိုအထူးကြံဆန်တဲ့ဖဲချန်ထားချစ်ခင်ရလားမသိဘူးဆိုတော့မှသူဟာဆိုရင်အရန်ကိုစိတ်ကူပါလဲရှိတယ်ဆိုတော့လည်းကျွန်တော်ကိုယ်တိုင်မှတော့ကျွန်တော်တွေ့နေစတိခဲ့ရပါတယ်ဆိုတော့ဒီအနာကရခိုင်ဒေသရဲ့နဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်ဒီရူကောက်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသရဲ့အနာကကိုလည်းပဲကျွန်တော်တို့ဒီအနာကတဲ့အိမ်မက်တွေကိုကျွန်တော်ကောင်းမွန်ဆိုတော့ပြုလုပ်သွားပေးနိုင်မှာလို့ထင်ပါတယ်တော့မဟုတ်ဒီလိုမဟုတ်ပဲနဲ့ဒီရူကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တတ်မှတ်တော့ရုပ်ကြည့်မှုလေကျွန်တော်မှပြပြသွားမလားဆိုတော့ဘောတော့ဒီရခိုင်ဒေသငင်းချရရမလားပြီးလို့ရှိရင်တော့မဟုတ်ဒီတတ်မှတ်တော့ရဲ့ဇာတ်ထဲမှာရုပ်ကြည့်မှုပြန်မပြပြသွားမလားဆိုတော့လမ်းစောလမ်းခွက်မှာရောက်နေတဲ့အနေအထားဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်အခုမစ္စတာဆဆကာဝါပြောသလိုပေါ့နော်ဒီပြီးခဲ့တဲ့အခေါက်တွေတုန်းကဆိုလို့ရှိရင်ရခိုင်ဒေသကိုလည်းကိုယ်တိုင်သွားရောက်တဲ့တတ်မှတ်တော့ရခိုင်တတ်မှတ်တော့အချောင်းမှာဒီငင်းချရအပြစ်ခတ်ရစေးရအောင်လဲဆောင်ကြည့်ပေးနိုင်ခဲ့တယ်နောက်ပြီးတော့ဒီကြောင်စုရွေးကောက်ပွဲကော်မရှင်ရောနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်နဲ့ပါတွေ့ပြီးတော့ရွေးကောက်ပွဲကိုအမြန်ဆုံးပြန်ကျင်းပပေးပါဆိုပြီးမြစ်တာရခံခဲ့ရရှိပါတယ်။ဒါပေမဲ့အခုဆိုလို့ရှိရင်အခု January လဒီနောက်ပိုင်းမှာပေါ့နော်ဟိုဒီသူလွတ်တော်အသစ်ပြန်ခေါ်မယ့်အနေအထားတွေရှိလာပြီးအလားတူပဲအခုအာဏာရဟိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောအရဆိုလို့ရှိရင်ဒီရခိုင်ဒေသထဲမှာရွေးကောက်ပွဲတစ်ခုပြန်လုပ်ဖို့ဆိုတာကဒါတော့ကြီးမြန်မြန်ဆန်ဆန်မလုပ်နိုင်ဘူးဆိုတဲ့သဘောလေးပြောနေတယ်ဆိုတော့ဒီကိစ္စအရင်နဲ့ပတ်သက်လို့ရောမစ္စတာဆတ်တကာဝါအနေနဲ့ဘလို့နားလဲသဘောပေါက်ပါလားခင်ဗျာဒါအစိုးရအနေနဲ့ဒီရုပ်ောက်ပွဲတွေကိုမလုပ်ချင်မြန်မြန်ဆန်ဆန်မလုပ်ချင်ဘူးဆိုတဲ့သဘောကဘာကြောင့်လို့နားလဲထားပါသလဲခင်ဗျာ
အနော်ဘာသာရှိဝါအာအွန်ဆန်စုကြည်စေကံဝါ
ကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင် PDD ရဲ့ဒီမဲဆန္ဒပေးပံခွင့်ရှိပဲ PDD ရဲ့ပေးတဲ့ဒီမဲတရားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ် PDD ကိုကိုစားကြည့်မယ်လွတ်တော်အမှတ်ကိုသူတို့လွတ်တော်ကိုပဲတမကိုယုံကြည်တဲ့လူတွေကနေပြီးတော့မှနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးခြင်းအချင်းသူတို့ရဲ့ဒီ PDD ရဲ့စာဝင်နေထိုင်ရေးပုံမှန်ကောက်ဖို့လာမယ်ဆိုတာဟာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ်ပြည်မြတ်တာရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရမှာပါလေ။ဆိုတော့ဒီဒေါ်ဆန်းစုကြည်ကအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူး။ရွေးကောက်ပွဲကိုသူတို့ဒီချောက်ပေါက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်။အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။အဲ့တော့ဒီဟိုပြီးခဲ့တဲ့ဟိုအခေါက်တွေအတွင်းမှာဟိုတွေ့ဆုံပြောခဲ့ပြီးတဲ့နောက်ပိုင်းမှာတချို့ကိစ္စလေးတွေမှာဟိုမပြေမလည်ရှိခဲ့တာတွေသဘောမတူရတာလေးရှိသလားခင်ဗျာဟိုတမတော်နဲ့မစ္စတာဆာကာဝါနဲ့ဟိုဆက်ဆံရေးသဘောကတော့တော်တော်လေးကိုပြည်ပြည်လည်ရှိပြီးတော့တမတော်ကအပြေဝအကူညီတယ်ဆိုပြီးတော့ကျွန်တော်တို့မြင်ရပါတယ
်ဝါတက္ဆီဝါမြန်မာနော်少数民族
ဟုတ်ကဲ့ကျွန်တော်ဟာဆိုလို့ရှိရင်တော့ဒီရင်းချိုင်းရေးပေါ့နော်ဒီရရှိဖို့အတွက်ကိုကျွန်တော်ဆိုလို့ရှိရင်တွေးဆိုမြန်မာနိုင်ငံတိုင်းတိုင်းဟာရဲ့ဒီမြို့သားတွေနဲ့တင်းမြတ်ရေးဒီပြုရှင်ဒီအစိုးရနဲ့ဒါထက်မှရင်းချိုင်းရရှိအတွက်ဒီကကိုကျွန်တော်ဒီစပါနိုင်ငံအစိုးရပေါ့နော်သူကိုဆိုလည်းတရားနေနဲ့ကျွန်တော်တာဝန်ယူဆောင်ရပေးလက်ရှိပါတယ်အခုအချက်ကြီးကျွန်တော်ဟာဆိုလို့ရှိရင်ဒီထိုင်းနဲ့မြန်မာနိုင်ငံကိုတော်တော်တာလာလောက်တာအချိန်ပေါင်း130လောက်ရှိခဲ့ပါပြီထိုင်းနိုင်ငံမှာဆိုလို့ရှိရင်ချင်းမိုင်မဲဆောက်ပေါ့နော်အဲ့ဒီနေရာကိုကျွန်တော်ကိုရိုင်းပရိုဂရမ်မှာနေတဲ့ကျွန်တော်တိုင်းတာကောင်းဆောင်မယ်ကျွန်တော်တွေ့ရှိခဲ့ပါလဲအဒေါ်ဆာဆွေးကြည့်အစိုးရကပနာပြည်နယ်ပိုင်းမှာဒီငင်းချိုင်းတာဝန်ခံဖြစ်တဲ့ဒီအစိုးရတာဝန်ခံလူကြီးတွေကိုတိုင်းတာဘက်ကကောင်းဆောင်နေတဲ့ကျွန်တော်တွေ့ဆုံခွင့်ရအောင်မိတ်ဆက်ပေးခဲ့တာလည်းပဲကျွန်တော်ကိုယ်တိုင်ပဲကျွန်တော်မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းဒီတိုင်းတာလက်နက်ကိုင်ဒီကောင်းဆောင်များဆိုလို့ရှိရင်မြန်မာနိုင်ငံကိုသွားလို့မရဒီ proposal ရှိမြန်မာနိုင်ငံသွားလို့မရတိုင်းတာကောင်းဆောင်မျိုးဆိုလို့ရှိရင်လည်းပဲကျွန်တော်ဒီမြန်မာနိုင်ငံသွားလို့ရအောင်ဆိုတော့ခေါ်သွားခဲ့ပါတယ်ကျွန်တော်ခေါ်သွားတဲ့အချိန်မှာဆိုလို့ရှိရင်လည်းပဲဒီတိုင်းတာကောင်းဆောင်တွေထဲမှာဆိုလို့ရှိရင်တော့အင်မတန် block ကမှ hotline ပါနော်အဲ့ဒီကျွန်တော်ခေါ်သွားခဲ့ပါတယ်သူတို့ခေါ်သွားတဲ့အချိန်မှာကျွန်တော်အတက်အာမခံပါတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်သူတို့အရောက်ခေါ်သွားတော့မတော်ဆန်းစုကြည်ရဲ့အိမ်ကိုကျွန်တော်ခေါ်သွားတော့မတော်ဆန်းစုကြည်နဲ့ပြဿနာဆွေးနွေးမှုတွေလည်းပဲပြုလုပ်ခွင့်ရရှိရကျွန်တော်ဆောင်ပေးခဲ့ပါတယ်ဆိုတော့ကျွန်တော်ပြောချင်တာဆိုရှင်ကျွန်တော်ဟာဆိုလို့ရှိရင်တက်တယ်ပဲအဆင်ပြေတယ်တို့မဟုတ်လို့ရှိရင်လည်းဒီအစိုးရနဲ့အဆင်မပြေဘူးဆိုတာကျွန်တော်အမျိုးလောကမရှိပါဘူးကျွန်တော်ဆိုလို့ရှိရင်ခုနပြောတဲ့အတိုင်းပဲဂျပန်နိုင်ငံအစိုးရကိုယ်စားလှယ်တယောက်အနေနဲ့ဒီမြန်မာနိုင်ငံရဲ့ အလုံးသွားပြီးတော့မြန်မာနိုင်ငံဖြစ်ပေါ်ရေးရှင်ဘိုးချောင်းဆိုင်ရဲ့ဒီအိမ်မက်ဖြစ်တယ်ပေါ့နော်တစုတစီတော့အလုံးသွားပြီးတော့မြန်မာနိုင်ငံတော့ဟောတိဆောက်ရေးကိုကြီးအိမ်မက်ကိုအကောင့်ထဲဖွင့်လိုက်ပြဖို့ရတော့ကိုကျွန်တော်စူးစမ်းဆောင်ပေးနေရချင်းဖြစ်ပါတယ
်ဟိုကျွန်တော်သဘောပေါက်ပါတယ်ဒါမြန်မာနိုင်ငံမှာအရေးကြီးတဲ့အဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ရောအစိုးရဘက်ကနှစ်ဖက်စလုံးနဲ့ဒါမျှတအောင်ဟိုကြီးနီးမှုတွေရရှိအောင်ဆောင်ကျင်းပေးနေတယ်မစ္စတာဆလာကာဝါရဲ့ကြိုးပမ်းမှုကိုကျွန်တော်နားလည်ပါတယ်အဲတစ်ချိန်တည်းမှာပဲကျွန်တော်မေးချင်တာကအထူးသဖြင့်ပေါ့နော်အေးရခိုင်တပ်မတော်ကိုမြန်မာအစိုးရကနေပြီးတော့ဒါအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အခုဒီအေးအဖွဲ့အစည်းရဲ့ဟိုတပ်မတော်ရဲ့ခေါင်းဆောင်ပိုင်းပေါ့နော်ဘုရုထုံးမြင့်နိုင်လို့ပုံကူမျိုးတွေနဲ့အဲမစ္စတာဆဆာကာဝါနဲ့တွေ့ဆုံခဲ့ရရှိသလားခင်ဗျာတွေ့ဆုံမှုအကြောင်းအရာတွေမှာတော့ခက်ခဲတာတွေရှိသလားအဲ့ဒါနဲ့တစ်ဆက်သေးပဲကျွန်တော်မေးချင်တာကဒီအေးတပ်မတော်ရဲ့ဒီဟိုရည်မှန်းချက်ပေါ့နော်အနာကရခိုင်ပြည်နယ်ပေါ်ရည်မှန်းချက်နဲ့ပတ်သက်ပြီးတော့မစ္စတာဆဆာကာဝါအနေနဲ့ဘာတွေဘယ်လိုများသဘောပေါက်နားလည်ထားကြလဲဆိုတော့ဒီတစ်ချက်ချင်းပြောပါခင်ဗျာ
အောင်ဆန်းစုကြည်ဆိုင်ကိုကမွန်တာမီနီမီယန်ဖရိုင်ခုန
်ပြီးခဲ့တဲ့ဒီ COVID-19 အခြေအနေမဆိုးဝါးခင်ဗျာနော်ပြီးခဲ့တဲ့2020လပိုင်းတုန်းကဆိုလို့ရှင်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့တမတော်ကွေးစုကိုစုံကြည်မင်းအွန်လိုင်းဦးနှစ်ယောက်ရဲ့ဒီခွင့်ပြုချက်ကိုကျွန်တော်ရယူခဲ့ပြီးတော့မှညစီနာကနေတစ်ဆင့်ကျွန်တော်တိုက်စားအောင်ကျွန်တော်ဝတ်ခဲ့ပါတယ်လို့သွားချက်ဟာဆိုလို့ရှိရင်85နှစ်တာကာလလုံးမှာဒီနိုင်ငံသားတရားအနေနဲ့ပြည်တွင်းကနေပြီးတော့မှလိုင်းစားတရားဝင်သွားတာဆိုလို့ရှိရင်ပထမဆုံးအကြိမ်ဖြစ်တယ်လို့ကျွန်တော်ကြတိခဲ့ရပါတယ်ကျွန်တော်လိုင်းစားသွားတဲ့အချိန်မှာအေအေရဲ့ဒီလစ်တင်ရေးခန်းတွေရှိတယ်တကယ်ကြောင့်မလို့ရန်ကုန် view site သွားလာရမယ်လို့ပြောတာလည်းကျွန်တော်ကြတိခဲ့ရသလိုဒီမိုးမထုတ်ခင်ပေါ့နော်မမောင်ခင်မှာဒီကြံရမယ်ဆိုတဲ့အချိန်နဲ့ရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်ဆိုလို့ရှိရင်ဒီလိုင်းစားသွားတဲ့အချိန်မှာအေအေနဲ့ထိတွေ့ဆက်ဆံမှုတွေဆိုတော့မရရှိခဲ့ပါဘူးခွင့်ရမရရှိခဲ့ပါဘူးတော်တော်လည်းပဲအဲကျွန်တော်ဒီတစ်ခေါက်ပြီးခဲ့တဲ့ခေါက်ဆိုတော့ရှင်တော့ဒီဖုန်းနဲ့ပေါ့နော်ဒီအေအေရဲ့ app ချုပ်ချုပ်ပြနေတဲ့ app ဖုန်းနဲ့ကျွန်တော်စကားပြောခွင့်ရရှိခဲ့ပါတယ်အဲဒါကျွန်တော်ဒီအေအေတောင်းတဲ့ပတ်သက်တော့ကျွန်တော်အပေးစိတ်ကကျွန်တော်ကောင်းကောင်းမကြည့်ရှိပါဘူးဘာလဲဆိုလို့ရှင်ကျွန်တော်ပြီးခဲ့တဲ့အချိန်တွေမှာဒီချိမှန်တွေထိုင်နေသွားတဲ့အချိန်မှာဆိုလို့ရှင်လည်းအေအေရနေတော့မှလာရတဲ့တက်ရောက်ချင်းမရှိခဲ့ပါဘူးအဲဒီတော့ကျွန်တော်စာတိခဲ့တာဆိုလို့ရှင်တော့အေအေမှာဆိုလို့ရှင်ဒီတက်ဖွဲ့ဝင်တယ်ပေါ့နော်အေအေတက်တာရဲ့စိတ်ရောမှအရေးအတွက်မများဘူးလို့ပဲကျွန်တော်စာတိခဲ့ရပါတယ်သို့တော်လည်းပဲအဲ့ဒီနောက်ပိုင်းမှာအေအေတက်ရင်အားရန်ကိုဒီများပြားလာပြီးတော့မှဒီရခိုင်ပြည်တွင်းမှာပေါ့နော်အင်တန်ပြင်းထန်တဲ့တက်ပွဲတွေဖြစ်ခဲ့ဖြစ်လာဖြစ်ပေါ်လာခဲ့တယ်ဆိုတော့လည်းပဲကျွန်တော်ပြောတာ
ဟုတ်ကဲ့အဲ့တော့ဟိုအေအေအနေနဲ့ပေါ့နော်အခုလိုအင်အားကြီးထွားလာတာတွေကဒါအသုံးသက်သူတွေရဲ့သဘောအရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်တက်ဖွဲ့ဝင်တွေရဲ့ UWSA ဝါတက်ဖွဲ့အလားတူပဲဝါတက်ဖွဲ့နဲ့အမတန်နီးစပ်တဲ့တရုတ်နိုင်ငံရဲ့ဟိုပံ့ပိုးမှုတွေရှိခဲ့တယ်ဆိုပြောလဲဟိုအသုံးသက်တာတွေရှိပါတယ်ခင်ဗျာအဲ့တော့မစ္စတာဆဆာကာဝါအနေနဲ့ကအခုအေအဖွဲ့နဲ့မြန်မာအစိုးရမြန်မာတပ်ပြောင်အကြောင်းမူမှာငြိမ်းချမ်းရေးကိစ္စတွေဝင်ရောက်ဆောင်ရွက်ပေးနေတယ်ဆိုတော့ဒီအချိန်နေမှာ UWSA ဝါတက်ဖွဲ့တွေနဲ့ဓမ္မမဟုတ်လို့ရှိရင်လည်းတရုတ်နိုင်ငံရဲ့ပတ်သက်မှုတွေနဲ့အကြားမှာရောဘလို့ကြားဝင်ဆောင်ရွက်ဖို့ဘလို့ဒီလိုပတ်သက်နေတဲ့အချိန်တွေပေါ်ကိုရောဘလို့သုံးသပ်ကြလဲခင်ဗျာ
အနော်私は今から76年前
ဟုတ်ကဲ့ဒီနေ့ဆိုလို့ရှင်ကျွန်တော်ရဲ့ဒီမွေးနေ့ဖြစ်ပါတယ်ကျွန်တော်ဒီနေ့ဆိုလို့ရှင်ဒီအသက်80နှစ်မှာ2နှစ်ကျွန်တော်ပြည့်ပြီဖြစ်ပါတယ်ဆိုတော့ကျွန်တော်လူခဲ့ဒီ86နှစ်တုန်းကကျွန်တော်အသက်6နှစ်ယူတဲ့တုန်းကဆိုလို့ရှင်ဒီအမေရိကန်နိုင်ငံရဲ့ဘုံတုတ်ပြို့မြို့ဟာဆိုလို့ရှင်ဒီအမေရိကန်ရဲ့ဘုံကျဲခြင်းကိုကျွန်တော်ခံရတဲ့အတွက်ကြောင့်မလို့ကျွန်တော်တွေရဲ့ရက်ွက်ဟာဆိုလို့ရှင်တစ်ရက်ွက်လုံးပြီးတော့ပြာကျသွားတော့မှကျွန်တော်နဲ့ကျွန်တော်ရဲ့မိခင်ကလွဲလို့ကျွန်တော်တစ်ရက်ွက်လုံးမှာရှိရဲ့ဒီလူရဲ့အကုန်လုံးသိဆုံးသွားခဲ့ပါတယ်ဒီဘုံကျဲခံရတဲ့အတွက်ကြောင့်မလို့ဆိုတော့ကျွန်တော်ကလေးဘွားမှာဆိုလို့ရှင်အရန်ကိုဒီဒုက္ခဆင်းရဲနဲ့ကျွန်တော်ပြည့်စုံခံစားခဲ့ရပါတယ်ကျွန်တော်အရန်ကိုဒုက္ခဆင်းရဲနဲ့ပြည့်စုံခံစားနေရတဲ့အချိန်မှာမြန်မာနိုင်ငံကပို့လာတဲ့စာဟိုကျွန်တော်စာပြမှာပဲအခုအချိန်ကြီးကျွန်တော်ဈာမအသက်ရှင်စွာနေထိုင်နေရတဲ့အနာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာကျွန်တော်ကျေးဇူးပြန်ဆရမယ်ဆိုတော့ဒီစိတ်ကကျွန်တော်စမှာရှိပါတယ်ကျွန်တော်ဟာဆိုလို့ရှိရင်ဒီမျိုးလုပ်တဲ့အချိန်မှာအစိုးရရဲ့တို့တတ်မှတ်တော်ရဲ့တို့မဟုတ်ပါဘူးအကုန်လုံးဒီငြိမ်းချမ်းရေးယူဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရွက်နေတာဖြစ်ပါတယ်မြန်မာနိုင်ငံကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်ဒီဒုက္ခပြစ်ခန်းတွေလည်းပဲကျွန်တော်အမြဲတမ်းကျွန်တော်သွားရည်ရှိပါတယ်သွားရည်လာတဲ့အချိန်မှာဒုက္ခပြစ်ခန်းမှာရှိတဲ့ဒီဒုက္ခတွေအရဆိုလို့ရှိရင်အရင်ကဒုက္ခဆင်းရဲရောက်နေတယ်ဆိုတော့ကျွန်တော်တွေ့ရှိရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်ကစိတ်မကောင်းဖြစ်နေပါတယ်၂၀ရာစုဖြစ်ပြီးဖြစ်တဲ့အခုဒီနေ့ဒီခါမှာဒီအချိန်ခါမှာမြန်မာနိုင်ငံအထက်မှာဒီလိုဆင်းရဲဒုက္ခနဲ့တွေ့ကြုံခံစားနေရတဲ့လူတွေရှိတယ်ဆိုတော့ကျွန်တော်တွေ့ရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်မြည်တောင်ကြားမိပါတယ်သူတို့အတွက်ကျွန်တော်ဟာဆိုလို့ရှိရင်လူသားချင်းစာနာထောက်ထားတဲ့ဘူညီပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးရမယ်ဆိုတဲ့ UH နဲ့ကျွန်တော်ဒီလူသားချင်းစာနာထောက်ထားတဲ့ပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးနေ ရတာဖြစ်ပါတယ်ဒီလိုဒီလူသားချင်းစာနာထောက်ခါနဲ့ပံ့ပိုးပြုလုပ်တဲ့ဆီမှာဆိုလို့ရှိရင်လည်းဒီတိုင်းတက်တဲ့ကန်နီကလေးရှင်ဒီဒီတခြားဒီအဖွဲ့အစည်းကဘာလဲဒီခေါင်းဆောင်တွေရဲ့တဘောသူနားလည်းမို့ကျွန်တော်တို့မရရှိခဲ့လို့ဆိုလို့ရှိရင်ဒီလိုဒီပူချပမှုတွေလည်းပြုလုပ်လို့ရမှာမဟုတ်တဲ့အတွက်ကြောင့်မလို့ခေါင်းဆောင်တွေရဲ့တဘောသူနားလည်းမို့လို့ကျွန်တော်အတက်နဲ့ဆိုရယူဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရွက်ရှိပါတယ်ဆိုတော့ကျွန်တော်တို့ဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံဒီပြည်ထောင်တာကဆိုလို့ရှိရင်ဒီနိုင်ငံရဲ့နိုင်ငံရဲ့သမားယဉ်ကျေးမှုနဲ့ဒလိထုံးစံတွေကိုနားမလည်ပဲနဲ့အဲဝင်ရောက်ပြုလုပ်မယ်ဆိုလို့ရှိရင်တော့ပဋိပက္ခတွေကပုံမှန်ဆိုးသွားနိုင်တဲ့အခြေအနေရှိပါတယ်တဲ့အတွက်ကြောင့်မလို့နိုင်ငံသားသားတယောက်အနေနဲ့နိုင်ငံသားတွေတော့မှဒီပဋိပက္ခတွေကိုဖြည့်ရှင်းဖို့အတွက်ကိုဒလိုလုပ်တင်ပါတယ်ဒလိုမလုပ်တင်ဘူးဒလိုလုပ်ပါဆိုတော့မှလည်းပဲဈာဝင်ပြီးတော့မှပြုလုပ်ဖို့အတွက်ကိုမတင်တော့ဘူးလို့ကျွန်တော်ချင်ပါတယ်ကျွန်တော်ကဆိုလို့ရှိရင်အချင်းချင်းသွေးဆောင်ဆွေးနွေးနေတဲ့ platform တစ်ခုကိုကျွန်တော်တို့ကျွန်တော်ဖန်တီးပြီးတော့မှဒုက္ခဆင်းရဲရောက်နေတဲ့လူတွေကိုဒီသားချင်းစာနာထောက်ပံ့မှုတွေကျွန်တော်ပြုလုပ်မယ်ဆိုတာကျွန်တော်ရဲ့အခြေခံအခြေခံတဘောခံဆက်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကိုယ်တိုင်ကပဲဖြစ်ရှင်းတင်တယ်လို့ချင်ပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဥပမာပြောမယ်ဆိုလို့ရှိရင်စီးရီးယားတို့အီရတ်တို့လီဘီယာတို့ပဲကျွန်တော်တို့ကြည့်လိုက်ပါနိုင်ငံသားအဖွဲ့အစည်းကဝင်ရောက်ဖြစ်ရှင်းတဲ့ကြောင့်ပြည်ထောင်စုဖြစ်ရှင်းသွားခြင်းပြည်ထောင်စုမရှိတဲ့အပြင်ကိုရမရှုပ်ခွဲသွားတော့ကျွန်တော်တို့ရှာမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဆုံးဆုံးသတ်ပြောချင်တာဆိုလို့ရှိရင်မြန်မာနိုင်ငံပြည်ထောင်စုမြန်မာလူမျိုးတွေကပဲဖြစ်ရှင်းတင်တယ်လို့ချင်ပါတယ်တိုးတော်လည်းပဲဒီအဲ့အတွက်လိုအပ်တဲ့ဒီ platform ကိုတော့ကျွန်တော်ဒီကုညီဆောင်ပေးမယ်ပြည်ထောင်စုမှုတွေရှိတာဆိုလို့ရှိရင်တော့ဒီ discussion စာနာထောက်ထားတဲ့ကုညီပတ်ဖို့ကျွန်တော်ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ဒါဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ဟိုနေ့စဉ်တဲ့အကြောင်းကတော့ဒါစစောလုံးကမိခွန်းထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံရဲ့ဒီလက်နက်ကန်ပြိပခါတွေမှာဒါနေသက်ဒေသတိုင်းဒေသရဲ့ဟိုလက်နက်ကန်ပြိပခါတွေမှာဆိုလို့ချင်းအင်းကြီးချင်းနိုင်ငံအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဟိုအခန့်ကဏ္ဍကလည်းအမတန်အရေးပါပါတယ်တရုတ်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့ဒီအရေးကိစ္စတွေမှာအထူးသဖြင့်ပေါ့နော်ဟိုကုလသမဂ္ဂကနေလွဲလို့ဒီအနောက်နိုင်ငံတွေကနေပြီးတော့ဒါဝင်ပြီးတော့ပါလာတာတို့သူတို့ဝင်စကားပြောတာတို့ဝင်ပြီးတော့ဟိုစစ်စစ်ညှိနှိုင်းပေးတာတို့တို့တွေကိုသူတို့တိတ်ပြီးတော့လက်မခံနိုင်ပါဘူးခင်ဗျာအလားတူအဲ့တော့တရုတ်ဒါပေမဲ့လည်းတရုတ်နိုင်ငံကိုယ်တိုင်ကြတော့ဒါအထူးကိုယ်စားလှယ်တယောက်ကိုပြေချခန့်အပ်ပြီးတော့အခုမစ္စတာဆဆာကာဝါရဲ့ဟိုအလားတူယာလူမျိုးပေါ့နော်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဟိုခံထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခုဒီအရေးခင်းနေမှာဒီတိုင်းသားတွေရဲ့တိုင်းဟိုငင်းငင်းကြီးကိစ္စအထူးဖြင့်ရခိုင်ကိစ္စမှာဆိုလို့ရှိရင်ဒါတရုတ်နိုင်ငံကနေပြီးတော့ဒီကိုယ်စားလှယ်နဲ့ပေါ့နော်ဟိုအခုဟိုမစ္စဆာဆာကာဝါနဲ့ဒီအရေးကိစ္စလေးတွေကိုညှိနှိုင်းပြီးတော့ဟိုစကားပြောဖို့ဒါမှမဟုတ်လည်းဒီအခြေအနေလေးကိုပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိသလားခင်ဗျာဒီဂျပန်နိုင်ငံရဲ့ပါဝင်လာမှုအပေါ်ကိုရောတရုတ်နိုင်ငံကဘယ်လိုသဘောထားမယ်လို့ထင်တယ်ခင်ဗျာ
အနော私どもは中国との関係は大変古いございます。
ဒီကျွန်တော်နဲ့ဒီတရုတ်နိုင်ငံရဲ့ဒီဆက်ဆံရေးတာဝန်ဟာဆိုလို့ရှိရင်အရန်ကိုကြာရှည်ခဲ့ပြီဖြစ်ပါတယ်။ဒီတရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီတရုတ်မောအရေးခင်းပေါ့နော်ဒီအရေးခင်းမတိုင်ခင်တုန်းကဆိုလို့ရှိရင်တရုတ်နိုင်ငံအရန်ကိုစီးရဒုက္ခရောက်နေတဲ့အချိန်မှာတရုတ်နိုင်ငံကဆရာဝန်အရပ်ပေါင်း3000လောက်ကိုကျွန်တော်ပေါ့နော်ဒီပညာသင်ကြားဖို့တော့ကျွန်တော်ပြည့်စုံပို့ထောင်ပေးခဲ့ပါတယ်။အဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီတရုတ်နိုင်ငံအရန်စီးရဒုက္ခရောက်နေတဲ့အချိန်မှာဆိုလို့ရှိရင်အနောက်နိုင်ငံဒီတရုတ်မောအရေးခင်းဖြစ်သွားပြီးတဲ့နောက်ပိုင်းမှာအနောက်နိုင်ငံတွေကတရုတ်နိုင်ငံအပေါ်မှာစီးပွားရေးပိတ်ဆို့မှုတွေသလိုပြုလုပ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာတရုတ်နိုင်ငံအရန်ကိုစီးရဒုက္ခရောက်နေတဲ့အတွက်ကြောင့်မလို့ဂျပန်ကနေတော့မှဥစားပြီးတော့မှတရုတ်ပေါ်မှာထားရှိတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြည့်ဖြတ်ပေးဖို့အတွက်ကိုစူးစမ်းဆောင်ရွက်ခဲ့ပါတယ်။အဲ့လိုလုပ်တဲ့အချိန်မှာဆိုလို့ရှိရင်ဒီ Houston Summit မှာဆိုလို့ရှိရင်ဂျပန်နိုင်ငံဝန်ကြီးချုပ်ကနေတော့ဥစားပြီးတော့မှတရုတ်နိုင်ငံရဲ့ဒီစီးပွားရေးအနောက်နိုင်ငံကပြုထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြည့်ဖြတ်ပေးဖို့အတွက်ကိုသူတို့စီစဉ်ဆောင်ရွက်ပေးဥစားဆောင်ရွက်ပေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်တပ်ပြမြတ်ကြီးထောက်ပံ့တဲ့စီစဉ်ကြည့်အနေနဲ့ဂျပန်နိုင်ငံကနေပြီးတော့မှဒီတရုတ်နိုင်ငံပေါ်မှာ 7.6 billion ဒေါ်လာပေါ့နော် 7.6 billion ဒေါ်လာကိုကျွန်တော်တို့ကူညီပံ့ပိုးခဲ့ပါတယ်ဆိုတော့ဒီတရုတ်နိုင်ငံစီးပွားရေးတိုးတက်လာမှုဟာဆိုလို့ရှိရင်ဒီကနေတော့မှအစာပြုတ်တယ်ဆိုလို့ဆိုလိုနိုင်ပါတယ်အဲ့ဒီနောက်ပိုင်းမှာဒီတရုတ်နိုင်ငံရဲ့စီးပွားစူးစမ်းမှုလည်းပါဝင်ပါတယ်တရုတ်နိုင်ငံဆိုလို့ရှိရင်အခုလက်ရှိအခြေအနေမှာစီးပွားအရန်ကိုတိုးတက်နေနိုင်ငံကြီးတစ်ခုဖြစ်ခဲ့ပြီဖြစ်ပါတယ်ဒီအဲ့ဒီနောက်တစ်ခုနောက်ဆက်ကပါလဲဆိုရှင်မြန်မာနိုင်ငံကအင်မတန်ဒီဒုက္ခရောက်နေတဲ့အချိန်မှာအနောက်နိုင်ငံရဲ့စီးပွားရေးပိတ်ဆို့မှုတွေခံနေရတဲ့အချိန်မှာတရုတ်နိုင်ငံကပဲမြန်မာနိုင်ငံကိုကူညီခဲ့တယ်ဆိုတဲ့ဒီတမိုင်းချောင်းကိုလည်းပဲကျွန်တော်ညှင်းဆန်လို့မရပါဘူးတကယ်တမ်းလို့ကျွန်တော်ဟာဆိုလို့ရှိရင်ဖြစ်နိုင်မယ်ဆိုလို့ရှိရင်တော့ဂျပန်နိုင်ငံနဲ့ဒီတရုတ်နိုင်ငံဆိုလို့ရှိရင်ပူးပေါင်းဆောင်ရွက်ပြီးတော့မှမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးမြန်မာနိုင်ငံတိုးတက်ဖို့အတွက်ပေါ့နော်အဲပူးဆောင်ရွက်ပူးဆောင်ရွက်နိုင်တဲ့ foundation ကိုဒီတစ်ခုလေးကိုကျွန်တော်တည်ဆောက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမယ်လို့ကျွန်တော်အနေနဲ့တည်ဆောက်နိုင်ဖို့လည်းကျွန်တော်ညွှန်ပြပါတယ်
โอเคครับအဲ့တော့ဒီရခိုင်အရေးမှာဆိုရင်နိုင်ငံတကာကအာရုံစိုက်တာကအမတန်ကိုအရေးကြီးတဲ့အချက်ပါအဲ့ဒါကဘာလဲဆိုတော့ရိုဟင်ဂျာပြဿနာပါခင်ဗျအဲ့တော့ရိုဟင်ဂျာပြဿနာဟာဒါမွတ်စလင်တွေနဲ့ဒီဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေရဲ့ မူလပြဿနာသဘောမျိုးလည်းစောင့်နေပါတယ်ခင်ဗျာ။အဲတော့ဒီရခိုင်ပြည်ငင်းချမ်းရေးရဖို့ဆိုလို့ရှိရင်ဒါကဟိုရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပြပခါရက်သွားရုံနဲ့မကဘဲနဲ့တကယ်တမ်းရခိုင်ပြည်မှာရှိနေတဲ့တိုင်းရင်းသားတွေနဲ့ဒီဟိုမွတ်စလင်တွေရိုဟင်ဂျာတွေဂျာထဲမှာတူးနဲ့တူးနားတဲ့သဘောပေါက်စွာနဲ့ငင်းချမ်းစွာအတူတူရှင်တွဲနေထိုင်ဖို့လည်းအဓိကဖြစ်တယ်လို့အများကယူဆပါတယ်ခင်ဗျာ။အဲတော့မစ္စတာဆဆာကာဝါအနေနဲ့ရောဒီရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရှိရင်ဘယ်လိုသဘောထားပါသလဲခင်ဗျာအထူးသဖြင့်ဟိုရခိုင်ဟိုတပ်မတော်ရခိုင်ခေါင်းဆောင်တွေအနေနဲ့ရောဒီကိစ္စကိုလက်ခံနိုင်တယ်လို့ယူဆရတာခင်ဗျာ
私はその部分についてはですね前回その
ホケディ夜会ディラマあဖြစ်ပေါ်တဲ့ဒီပြဿနာတွေဟာဆိုလို့ရှိရင်တော့ဒီဗုဒ္ဓဘာသာဝင်နဲ့ဒီမွတ်စလင်ဘာသာဝင်နေရဲ့ဒီအရေးဖြစ်တဲ့လို့ခဏဆက်ပြောပါတယ်တိုးတော်လည်းပဲကျွန်တော်ပြီးခဲ့တဲ့ခေါင်းရခိုင်ဒေသဆိုတော့တွားရောက်တဲ့အချိန်မှာဒီရိုဟင်ဂျာမွတ်စလင်တွေရှိတဲ့ဒီဈေးကိုလည်းပဲကျွန်တော်တွားရောက်မှလေ့လာခဲ့ပါတယ်တွားလေ့လာတဲ့အချိန်မှာဆိုလို့ရှိရင်အဲ့မှာရှိတဲ့လူတွေဟာဆိုလို့ရှိရင်ဒီရိုဟင်ဂျာမွတ်စလင်လူမျိုးတွေဟာဆိုလို့ရှိရင်ကိုငင်းချမ်းစွာနဲ့ပဲပေါ့နော်ဒီဒီစတောက်မြေထိုင်တဲ့အတွက်ဈေးတွေပေါ့နော်အရောင်းမလုပ်နေတဲ့ကျွန်တော်တွေ့မြင်ခဲ့ရသလိုသူတို့ဆိုရှင်ဒီမကြံပြိုးရှင်စွာငင်းချမ်းစွာအေးချမ်းစွာနဲ့ပဲအဲဒီနေထိုင်ကြီးတောလာနေတာလည်းကျွန်တော်တွေ့ရှိခဲ့ရပါတယ်ဆိုတော့အဲဒီဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာတွေမဟုတ်ပါဘူးအခြားဘာသာဝင်တွေပါအတူတကွာရှင်တွဲနေထိုင်တဲ့နိုင်ငံတွေဟာဆိုလို့ရှင်အိန္ဒိယအပါအဝင်အခြားနိုင်ငံတော်တော်များများမှလည်းပဲသူတို့အတူတူရှင်တွဲနေထိုင်နေရှိပါတယ်ဆိုတော့ဒါပေမဲ့လည်းလို့အဲဒီရခိုင်ဒေသရဲ့ဒီပြဿနာတကွာကလည်းဆိုလို့ရှင်ဒီရှုပ်ထွေးရဲ့ပြဿနာရဲ့အကြောင်းရင်းကပါလဲဆိုလို့ရှင်အဲ့လိုမျိုးလူတွေကြားထဲမှာအတန်းဖက်အဖွဲ့အစည်းအတန်းဖက်အဖွဲ့ဝင်ပြီပေါ့နော်ဒီအဖွဲ့ဝင်ရှိနေတယ်ဆိုတော့အချက်တစ်ချက်ကလည်းပဲအခြေအနေကိုပိုမှရှုပ်ခွေးစေပါတယ်ဆိုတော့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒီပြဿနာဟာတစ်ခုရှိနေပါတယ်တစ်ခုကဒီအေးအေးနဲ့ကြားထဲမှာဖြစ်ပေါ်ရရှိပြဿနာဖြစ်နေတယ်နောက်တစ်ခုဆိုလို့ရှိရင်ဒီရိုဟင်ဂျာပေါ့နော်ရိုဟင်ဂျာပြဿနာဖြစ်ပါလိမ့်မယ်ဒီလိုမျိုးဒီပြဿနာအခက်အခဲတွေနဲ့အဲပြည်စုံနေရတဲ့အခြေဖြစ်ပါတယ်ဆိုတော့ဒီပြဿနာအခက်အခဲတွေကိုတစ်ချိန်ထဲမှာပဲအချိန်တူတူတောင်းတောင်းကာလတော်တွင်းမှာပဲဖြေရှင်းဖို့ဆိုတာလောကမဖြစ်နိုင်ပါဘူးတိုးတော်လည်းနိုင်ငံတကာအဖွဲ့အစည်းတွေကတော့အတားအဝဲဟာဆိုလို့ရှိရင်ဒီကိစ္စကိုဖြေရှင်းဖို့အတွက်အရင်ကလွယ်ကူတဲ့ပုံစံနဲ့သူကအလွယ်တကူနဲ့ပဲသူတို့ပြောလို့ရှိပါတယ်တိုးတော်လည်းပဲတကယ်တကယ်လက်တွေ့ဆောင်နေတဲ့လူတွေဟာဆိုလို့ရှိရင်ဘလောက်တော့ခက်ခဲနေရရှိတာဆိုတော့သူတို့အသိဆုံးပါပဲဆိုတော့ဒီတမိုင်းတောင်းနေတဲ့ရှိရဲ့အတွက်ကြောင့်မလို့ဒါဆိုရှင်အင်တာခက်ခဲတဲ့ကိစ္စရတခုဖြစ်ပါတယ်ပထမဆုံးကတော့ဒီအင်းအင်းနဲ့ဂျာထဲမှာဒီကျွန်တော်တို့ဒီချစ်ပြက်လက်ရှိတဲ့ဒီပြက်တာတွေကိုမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ပထမအနေထားရအဒီရိုဟင်ဂျာပြက်တာပေါ့နော်ဒီဖြေရှင်းဖို့ဟာဆိုလို့ရှိရင်လည်းဒီအဆင်ပြေသွားမှာအဆင်ပြေနိုင်မှာမဟုတ်ပါဘူးကျေတဲ့သမလို့ဒီမြန်မာနိုင်ငံအစိုးရအနေနဲ့လည်းပဲဒီရိုဟင်ဂျာအရေးစစ်တနာကိုဘယ်ပုံစံနဲ့ဖြေရှင်းကောင်းမလဲဆိုတော့လည်းပဲတို့လေးလေးနက်နက်စဉ်းစားဆောင်ရွက်နေတယ်မယ်လို့ကျွန်တော်ထင်ပါတယ်တကယ်ကြဒီမြန်မာအစိုးရအနေနဲ့ဂျပန်အစိုးရကိုဒီခွင့်ပြေးပါဆိုတော့မှဒီခွင့်ပန်းပိုးလေတို့တောင်းဆိုလာခဲ့မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်ဂျပန်အစိုးရနဲ့ဝမ်ပတ်တာတို့ဒီလက်ခံခွင့်ကြောင်းမှဖြစ်ပါတယ်ဂျပန်အစိုးရဆိုလို့ရှိရင်မြန်မာနိုင်ငံကိုပန့်ပိုးမှုအပန့်ပိုးဆုံးသောနိုင်ငံတစ်ခုဖြစ်ပါတယ်ဂျပန်နိုင်ငံအစိုးရဆိုလို့ရှိရင်မြန်မာနိုင်ငံစီးပွားရေးထိုးတက်မှုတစ်ခုလည်းတမဟုတ်ပါဘူးမြန်မာနိုင်ငံဟာဆိုလို့ရှိရင်ငင်းချရေးဆိုင်အောင်ပြောဟောတဲ့ဒီ potential အရန်ကိုရှိတဲ့နိုင်ငံလို့ကျွန်တော်တို့ဒီခံယူထားပါတယ်တဲ့အတွက်ဆက်မလို့ကျွန်တော်တို့ဒီဝမ်ပတ်တာနဲ့ဒီနေ့ပတ်ပေါ်သွားမှာဖြစ်ပါလေ။ဘာကြောင့်မလို့ဒီမြန်မာနိုင်ငံက potential နဲ့ပြည့်ဝနေတဲ့ပြည့်နေတဲ့နိုင်ငံဖြစ်တယ်လို့ကျွန်တော်ဆိုလိုရတယ်ဆိုလို့ရှိရင်လူခဲ55နှစ်တုန်းကဆိုလို့ရှိရင်ဒီအာရှဒေသမှာစီးပွားအခွင့်ပြုဆုံးနိုင်ငံဆိုလို့ရှိရင်ဂျပန်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံဆိုလို့ရှိရင်အာရှဒေသမှာစီးပွားအခွင့်ပြုဆုံးသောနိုင်ငံမျိုးဖြစ်ခဲ့တဲ့ကြောင့်ပြောရတယ
်။ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုရခိုင်ပြည်ငြိမ်းချမ်းသွားတယ်ဆိုလို့ရှိရင် Nippon Foundation အနေနဲ့ရောမစ္စတာဆဆာကာဝါအနေနဲ့ရောဂျပန်အစိုးရအနေနဲ့ရောရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလို့ဟိုကုညီပံ့ပိုးမှုတွေပေါ့နော်ဘလို့လုပ်ငန်းတွေကိုစဉ်းစားထားတယ်ခင်ဗျာဘလို့ဒါဟိုအလားအလာကြီးပေါ့နော်ဒါလေးတွေရှိတယ်လဲဆိုတာလေးကိုဒီချက်တော့ပြောပြပါလားခင်ဗျ
ာ私たちは楽観州に限りません全土で
ကျွန်တော်ကဆိုလို့ရှိရင်ရခိုင်ဒေသတစ်ခုထဲပဲဒီကျွန်တော်ကကုညပံ့ပိုးမယ်ဆိုတဲ့ဒီသဘောထားကကျွန်တော်လုံးဝမရှိပါဘူးမြန်မာတိုင်းကမ္ဘောအတိုင်းတာလည်းကျွန်တော်တို့ဒီကုညပံ့ပိုးသွားမှာဖြစ်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီကုညပံ့ပိုးရဲ့အချိန်မှာဆိုလို့ရှိရင်လည်းပဲဒီမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့ဒီကလေးတွေကိုကျွန်တော်လည်းမျိုးဒီဆင်းရဲဒုက္ခအတွေ့အကြုံတွေကျွန်တော်မခံစားခိုင်းစေချင်ပါဘူးတကယ်တော့ကျွန်တော်ဆိုလို့ရှိရင်ဒီပထမဆုံးဒီ IDB ကက်မှာရှိတဲ့ဒီဒုက္ခတွေတွေပေါ့တပွဲဆောင်ပြည်သူတွေဆိုလို့ရှိရင်မူလဒေတာတို့ပြန်လာဖို့တော့ကိုကျွန်တော်ကုညပံ့ပိုးမယ်ပြီးရှင်ကလေးတွေပြည်သားစင်စားရဲ့ဒီအခွင့်အရေးပေါ့နော်ရှိတဲ့ဖိုတိုကိုကျွန်တော်ကုညပတ်ပို့သွားမှာဖြစ်ပါတယ်ဒီလိုကုညပတ်ပို့မှုဟာဆိုလို့ရှိရင်ဒီမှာနိုင်ငံတိုင်းနိုင်ငံလုံးအပိုင်းအတိုင်းကျွန်တော်ကုညပတ်ပို့သွားမှာဖြစ်ပါတယ်အဓိကတော့ကလေးတွေ ပဲရှိတယ်အနုသမီးတွေမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်ကျွန်တော်ဆိုလို့ရှိရင်ဒီအသက်မွေးဝမ်းကြောင်းပေါ့နော်ဒီဒီပညာတွေတက်အောင်ဆိုတော့ကွင်ပန်းပုံးမှုတွေလည်းကျွန်တော်ပြုလုပ်တော့မှာဖြစ်ပါတယ်အဓိကလူသားချင်းစာနာထောက်ထားတဲ့ကွင်ပန်းပုံးမှုတွေဆိုတော့ကွင်ပန်းနည်းနည်းထဲပဲကျွန်တော်ကွင်ပန်းပုံးသွားမယ်ဆိုတဲ့ဒီအစီအစဉ်ကြီးပဲချက်ကလောကမှရှိပါဘူးမြန်မာနိုင်ငံလော ကျွန်တော်ဆုတ်ဖြတ်ထားပါတယ
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုမကြခင်ဘယ်တော့လောက်မှမြန်မာနိုင်ငံကိုသွားဖို့ရှိမယ်ခင်ဗျာအဲ့လိုသွားပဲဆိုလို့ရှိရင်နောက်ထပ်ဟိုအဆင့်တစ်ဆင့်ပေါ့နော်ဘယ်လိုဆေးရှိဆက်တိုးပြီးတော့လုပ်ဖို့စဉ်းစားထားတာပါလဲခင်ဗျာ
そこに住む人たちへの平和の果実を与えると
ဒီတော့မြန်မာနိုင်ငံကတော့ဒီအဓိကရွေးချယ်ဆိုရှင်အများကြီးငင်းချဲအဖြစ်ခရဆက်ရရှိဖို့ကစဉ်းစားရရှိဖို့ကဖြစ်ပါတယ်ကျွန်တော်လက်ရှိဒီကုနေထောက်ပံ့မှုတွေပြုလုပ်တာဆိုလို့ရှင်အဖြစ်ခရဆက်ထားတဲ့ data မှာရှိတဲ့ပြည်သူလူထုတွေအားဆိုလို့ရှင်ငင်းချဲရဲ့ဒီအသီးအဖွဲ့တွေကတို့ရရှိခန်းစားအားထားဖို့တော့ကျွန်တော်တို့လူအပ်တဲ့ကုနေပံ့ပိုးမှုမှုတွေကိုဆောင်ရွက်ပေးတဲ့ရှိပါတယ်ဒီ foundation ကဒါဆိုလို့ရှင်ဒီ foundation ဒီကုနေပံ့ပိုးမှု site တွေကိုကျွန်တော်မြန်မာဆိုပါတယ်လက်ရှိအခြေအနေမှာဆိုလို့ရှင်ဒီကရင် data နဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာဆိုလို့ရှင်ကျွန်တော်တို့ဒီဒီဒုက္ခနဲ့တဲ့တွေအတွက်ကြောင်းဆောက်လုပ်ပေးတာတဲ့အိမ်ဆောက်လုပ်ပေးတာဒီလိုရှိတဲ့မဝန်ကြောင်းပြန်ပြန်ကြပေးတာလည်းကျွန်တော်ဆောင်ရွက်ပေးရရှိပါတယ်အခုလက်ရှိအချိန်မှာဆိုရှင်ကချင်ပြည်နယ်မစ္စနာမှာရှိတဲ့ဒီဒုက္ခတဲ့အဲဒီဒီမူလသက်ဝဲချောင်ပြည်သူတွေပေါ့နော်ဒီမူလဒေတာမူလရောပြန်တာဖို့တော့ကိုယ်လည်းပဲကျွန်တော်ကူညီပံ့ပိုးမှုပြုလုပ်ပေးတဲ့အနေနဲ့အိမ်ဒီဆောက်ပေးတာလည်းကျွန်တော်ဆောင်ရွက်ပေးရရှိပါတယ်အခုချက်ကြီးကျွန်တော်ဒီအချိန်မပြ30လောက်ကိုကျွန်တော်ပြောရောက်ခဲ့ပြီဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဆိုရှင်ဒီကျွန်တော်ဒီမွေးစားတီတီတစ်ခုလို့နိုင်ငံတစ်ခုလို့ပါပဲဒါတကြောင့်ကျွန်တော်အချိန်ရရဆိုလို့ရှင်တော့ဒီအချိန်ကြီးကျွန်တော်ပြန်လို့မှသွားမယ်ဆီရှိပါတယ်ဟုတ
်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာအဲ့တော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ညပွန်ဖောင်ဒေးရှင်းနဲ့ဥက္ကဋ္ဌကြီးမစ္စတာယိုယီဆက်ဆက်ကာဝါကိုအခုလိုဖြေရှားပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောပြရစီခင်ဗျာကျေးဇူးတင်ပါတယ
်အဲ့ဆိုမြန်မာနော်အဲဝိုင်းနော်တပ်မယ်နေ့မှကျင်းပကိုရှိတဲ့ဆက်တဲ့ရည်ရွယ်စနစ်ပေါ်ဆိုင်တဲ့ခရီးတော့ပေါ်စတာမှာခရီးချောင်းမှာအခန်းရှာမရှိခဲ့တဲ့ပုံ
ありがとうございました
ကျေးဇူးတင်ပါတယ
်မင်္ဂလာပ
ါလာပါခင်ဗျာ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုဆက်ပြီးကမ္ဘာတစ်လွှာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုလံဘီယာနိုင်ငံမြို့တော်ဘူဂိုတာမှာရွှေကတ်ထားတဲ့ဟမ်ဘာဂါတစ်လုံးကိုဒေါ်လာ60နဲ့ရောင်းချနေပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာအမြင့်အာယုံကိုလှည့်စားနိုင်တဲ့ဖျားတိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မတ်အလိမာတို့ကတင်ဆက်ထားပါတယ်
။ကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာကစားတောက်ဆိုင်တစ်ခုမှာရွှေဆက်ဆောက်ပေးရင်းနဲ့တောက်တောက်ပြန်ပြန်အပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအသားညက်ပတ်မုတ်ကိုရောင်းချလိုနေတာပါ။ဒီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်။ဘူဂိုတာမှာယိုယိုဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါဒီရွှေဟမ်ဘာဂါကိုပြင်သစ်ပါမို့အမျိုးစား brioche အလယ်မှာအသားနှစ်ပြားရင်မီးမြိတ်ထားတဲ့ဝက်ပေါင်ကြောင့်ကျွတ်ကျွတ်ရွရွကျက်သွန်ကျွတ်ကျော်ဒိန်ကဲအပြားနှစ်ထပ်ပါပါတယ်ပါမို့အပေါ်မှာတော့အမေရိကန်ကကျင်းတင်တဲ့စားလို့ရတဲ့16ပေးလေးရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါဒီရွှေရွက်ကျွတ်ရွက်အထူကတော့3.3x3.15mm ရှိပါတယ်ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတူယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်။ COVID-19 ရောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းရာအသစ်ဆန်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင
်။အီတလီနိုင်ငံမှာအမျိုးသမီးတစ်ယောက်ဟာရိုးရာပုံမြင်တွေတဲကလက်ဆောင်ပေးတတ်တဲ့ဘီဖာနာဆုံးမကြီးပုံစံဝတ်ဆင်ပြီးတော့ကလေးစိတ်ုံတစ်ခုကိုလက်ဆောင်နေသွားပေးခဲ့ပါဗျ။အီတလီတောင်တန်းဒေသကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်တယောက်ဖြစ်တဲ့ဒေါ်နယ်တယ်လာဆိုသူအမျိုးသမီးတဦးက
ဆုံးမကြီးအဖြစ်ဝစ်ဆင်ခဲ့တာဖြစ်ပြီးတော့ကယ်ဆယ်ရေးမှာသုံးတဲ့ကျိုးတွေကိုအသုံးချပြီးတော့ဆေးရုံထဲကိုကျိုးနဲ့တွဲဆင်းခဲ့တာပါခရစ်စမတ်ဖိုးဖိုးကြီးဆန်တာကလော့စ်လိုပဲအီတလီရိုးရာပုံမြင်တွေကဘက်ဖာနာကလည်းဇန်နဝါရီလ5ရက်နေ့ညမှာကလေးတွေကိုလက်ဆောင်ပေးတတ်တာပါကလေးဆေးရုံကနေလှမ်းကြည့်နေတဲ့ကလေးတွေကိုလည်းဘက်ဖာနာကလက်ပြနှုတ်ဆက်ခဲ့ပါတယ်
ဒီကောင်ကနိုင်ငံကတရိတ်ဆိုင်ရုံမှာစိတ်စကားနဲ့လာရင်နှင်းဖြူမလေးလို့နာမည်ပေးလိုက်တဲ့ရှားဖားကြားဖြူမလေးတကောင်မွေးဖွားလာပါတယ်။ဒါပေမဲ့လည်းဒီကြားဖြူမလေးကိုသူ့မိခင်အဝါရောင်ပင်ကကြားမကြီးကမလို့ခြင်းတဲ့အတွက်လူသားတွေကမွေးမြူနေရပါတယ်လို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။ကပတ်သားရဲ့တရိတ်ဆိုင်ရံပုံငွေအဖွဲ့ WWF ကတော့ဒီကြားဖြူမလေးကိုမျိုးရိုးဗီဇာပုံမှန်မဟုတ်ပဲမွေးလာတာလို့သတ်မှတ်ပြီးတော့တဘာဝရဲမှာတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဒါပေမဲ့အခုလိုတရိတ်ဆိုင်ရုံတွေမှာအများကြီးရှိတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမင်းနီဆိုရာပြည်နယ်ကကြောင်ကြီးမျိုးထိမ့်သိမ်းဆောက်ရှောက်ရေးကိဟာကလေးလာချက်အရတော့ဒါဟာဘင်္ဂလားဒေ့ရှ်မှာပါတဲ့ recessive ငုံနေတဲ့မျိုးရိုးဗီဇာကြောင့်ဖြစ်တယ်လို့ပြောပါတယ်။သူတို့ဟာအယ်ဘိုင်နိုယောဂလိုအရေးပြားအယောင်ချေဓာတ်ချွတ်တဲ့နေရာမျိုးဒါမှမဟုတ်တခြားမျိုးစိတ်တစ်ခုဖြစ်သွားတာမျိုးမဟုတ်ဘူးလို့လည်းပြောပါတယ
်။ဒီနိုင်ငံကိုင်ရိုမြို့မှာအမြင်အာရုံကိုလှည့်စားနိုင်တဲ့ကြားရိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီကြားရိုက်မှာရေကူးကန်အောက်ထည့်ရေမဆိုးပဲလမ်းလျှောက်သွားနိုင်ပြီးတော့လိုင်ကူထဲဝင်လိုက်ရင်အောက်ကမြေကြီးကကြောင်းပြန်လှန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဓာရီအလုံးဟာအစင်မှန်မဟုတ်ဘဲလာရောက်တဲ့သူတွေရဲ့အမြင်အာရုံနဲ့ခံစားမှုအသိတွေကိုလှည့်စားထားတာပါ။အဲ့ဒီလိုလှည့်စားထားတဲ့ပြာကမ်းမျိုး80လောက်ကိုလာရောက်လည်ပတ်သူတွေအနေနဲ့ခံစားနိုင်ပါတယ်။အဲ့တဲ့တွေရဲ့အာရုံတွေကိုလှည့်စားဖို့ဖန်တီးထားပြီးတော့တခုချင်းစီရဲ့နောက်ွယ်မှာသိပ္ပံနည်းတွေအပါအဝင်သင်္ချာနည်းပညာအရာနဲ့စိတ်ပညာအရာလည်းရှင်းပြနိုင်တာမျိုးပါလို့ပြရိုင်မန်နေဂျာကပြောပါတယ်။ရည်ရွယ်ချက်ကတော့ကျွန်တော်တို့မျက်လုံးကမြင်တာမျိုးကိုဘုံနောက်ကဘာလို့နားမလည်ရသလဲဆိုတာကိုရှာဖွေတွေ့နိုင်ဖို့ပါလို့လည်းမန်နေဂျာကပြောပါတယ်။လူကြီးတွေအတွက်သာမကကလေးတွေအတွက်ပါစီစဉ်ထားပါတယ်။
ဟုတ်ဆက်ပြီးတရင်ချင်းချက်ကိုတင်ပြပေးမှာပါ COVID-19 ကာဝယ်ဆေးထိုးတာဟာကို့အတွက်တင်မကပဲတခြားသူတွေအတွက်ပါသက်ဆိုင်နေတာကြောင့်ဆေးထိုးတဲ့မတဲ့လူကျင်ဝဲရအဆုံးဖြတ်ဖို့ပုံရဟန်းမင်းကြီး Francis ကပြောကြလိုက်ပါတယ်ဒါဟာရွေးချယ်စရာကိစ္စတစ်ခုမဟုတ်ဘဲလူကျင်ဝဲရလှုပ်ဆောင်ရမယ့်အလုပ်ဖြစ်တယ်လို့အီတလီရုပ်သံမင်းမြန်ကန်းမှာပြောကြခဲ့တာဖြစ်ပါတယ်ဗာတီကန်မှာဒီသတင်းပတ်ထဲကာဝယ်ဆေးစပြီးထိုးဖို့စီစဉ်ထားပြီးပုံရဟန်းမင်းကြီးကိုယ်တိုင်ကာဝယ်ဆေးထိုးဖို့စီရင်သွင်းပြီးဖြစ်ကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးကူးစက်မှုကိုဘရာဇီးလ်ကပြန်လာသူတွေစီမှာတွေ့နေရပါပြီ။အခုတွေ့ရတဲ့ပိုးသစ်ဟာဗြိတိန်နဲ့တောင်အာဖရိကတို့မှာတွေ့ရတဲ့ပိုးသစ်မျိုးနဲ့မတူကြောင်းနဲ့ပိုးသုံးမျိုးစလုံးဟာတူညီတဲ့ဗီဇပြောင်းလဲမှုရှိနေတယ်လို့ဂျပန်ကူးစက်ရောဂါဆိုင်ရာဌာနအကြီးအကဲကပြောပါတယ်။အမေရိကန်လွှတ်တော်မှာလူ9ဦးသေဆုံးခဲ့ရတဲ့ဗုဒ္ဓဘူးနဲ့ဆက်တော်ရဲ့အတင်းဝင်ရောက်တဲ့ဖြစ်ရအတွက်သမ္မတဒေါ်နယ်ထရန့်တာဝန်ခံတင်ကြောင်းပြောကြားနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသမ္မတကိုတရားစွဲဖို့တနင်္ဂနွေနေ့မှာသွန်အားပေးနေကြပါတယ်။တရားစွဲရင်မစွဲရင်နောက်ဆုံးဆုံးဖြတ်ချက်မချရသေးပေမဲ့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်း Electoral College ကိုစလဲနဲ့အတည်ပြုတဲ့လုပ်ငန်းဆောင်ရွက်နေတဲ့လွှတ်တော်ကိုတားဆီးဖို့အတွက်သမ္မတထရန့်ကြိုးစားခဲ့တယ်လို့ဆက်ဆွဲပြီးတရားစွဲဆိုမဲ့အဆိုပြုချက်ကိုကျတော့ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာတင်သွင်းဖို့ရှိပါတယ်။တရားဆက်ဆိုရင်းနဲ့ပတ်သက်ပြီးအရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကတော့ဘာမှပြောဆိုတာမရှိသေးပါဘူး။တရားဆက်ဆိုဖို့အောက်လွှတ်တော်ဒီမိုကရက်အမတ်180အနည်းဆုံးလက်မှတ်ရေးထိုးဖို့ရှိပေမဲ့အမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာအများစုဖြစ်တဲ့မဲရဖို့လိုနေသေးတယ်လို့တရားဆက်ဖို့ထောက်ခံတဲ့ Republican အမတ်လည်းတယောက်မှမရှိပါဘူး။ COVID-19 ကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာတော့အစိုးရရဲ့ကူးစက်ရောဂါကာဝယ်ထိန်းချုပ်ရေးဌာန CDC အတွက်နိုင်ငံတကာအဆင့်မြင့်သုတေသနဌာနကိုတရုတ်နိုင်ငံရဲ့ကူညီထောက်ပံ့မှုအပြင်နဲ့စတင်တည်ဆောက်တော်မှာဖြစ်ပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါအကူးစက်ခံရသူ33,000ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက2,846ယောက်ရှိနေပါပြီ။အိန္ဒိယနဲ့တရုတ်နယ်မြေအရင်းပွားနေတဲ့ဟိဝန္ဒာနယ်စပ်မှာတရုတ်စစ်သားတို့ကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယစစ်တပ်ကစနေနေ့ကပြောပါတယ်။အဲ့ဒီနေဆက်မှာပြီးခဲ့တဲ့နှစ်ကတိုက်ပွဲတွေအတွင်းအိန္ဒိယစစ်သား20တေဆုံးခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ဒ ီယူရီကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မဒီနေ့ဆက်ပါ
This program has come to you from the Voice of America, Washington.